Welcome to the Voice of America in Burmese.
Mingla mne kimashe. Washington မြို့တော် VOA American တန်ကနေ2016ခုနှစ် April 10ရက်တောက်ကြနေနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်ကျမ engine line ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးမှာပါပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုတွေတန်လျက်ရှိသူကိုBrussels နဲ့စိတ်ဘုံခွဲမှုနယ်ပါအလို့ရှိနေတဲ့သူ့ရဲ့ပုံပွားတဲ့ဗီဒီယိုအစ်တခုကို Belgium ရဲတွေကချက်တဲ့ပရင်းနေမှာထုတ်ပြန်လိုက်ပါတယ်။ Syria နိုင်ငံ Damascus မြို့တော်အရှိမြောက်ပိုင်းဘီလက်မြစ်ဆက်ယုံကလုတ်သား300လောက်ကို IS စစ်သွေးကြတွေကတစားကံဖြစ်ဖမ်းဆီးခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုလို့ဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်
။ကောင်းပါပြီဒေါက်ခင်မြတ်သက်ရေးမြန်မာနိုင်ငံမှာတော့ဒီကနေ့အကျဉ်းတော်အသီးသီးကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာမယ်ဆိုတဲ့သတင်းတွေကြောင့်မိသားစုဝင်တွေတောက်ရောက်ကြိုဆိုကြဖို့ပြင်ဆင်နေကြပါပြီ။ဒီအကြောင်းသတင်းစီစဉ်နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။ဒါအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်မနေ့ကထုတ်ပြန်တဲ့ကြေညာချက်အပေါ်မှာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးတွေကကြိုဆိုလိုက်ပါတယ်
။ Amnesty International welcomes Dawan San Suu Kyi's announcement thatthe new government will take steps
ဒါကတော့ AI နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါဒီကြေညာချက်ပေါ်ကြိုးစိုးကြောင်းနဲ့ပတ်သက်လို့လဲအပြည့်စုံကိုသတင်းစီစင်စင်ပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့တောက်ချာနေနေတိုင်းတင်ဆက်နေကြကျမရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင်
ပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုအတွက်တန်လျာရှိသူကိုဘယ်လ်ဂျီယံနိုင်ငံကနေပြန်ပြီးပို့ဖို့အတွက်ရတတပတ်အနည်းငယ်ပို့ချနိုင်တယ်လို့သူ့ရဲ့ရှေ့နေကပြောနေချိန်မှာပဲဘရပ်ဆဲလ်လေဆိပ်ဘုံခွဲမှုနယ်ပါအလို့ရှိနေတဲ့သူ့ရဲ့ပုံပါတဲ့ဗီဒီယိုအစ်တခုကိုဘယ်လ်ဂျီယံရဲတွေကချက်တဲ့ပရင်းနေမှာထုတ်ပြန်လိုက်ပါတယ် Flemish Belgium Dutch ဘာသာပြင်သစ်ဘာသာတွေနဲ့ရဲတွေဖြန့်ဝေခဲ့တဲ့ဒီဗီဒီယိုထဲမှာ March 22ရက်Zaventem လေးစိတ်ဘုံပေါက်ကွဲမှုအပြီးမိနစ်ပိုင်းကပုံတွေကိုပြသထားတာဖြစ်ပြီးလွတ်မြောက်သွားပုံရတဲ့မသေးပဲကြံခဲ့တဲ့တက်တရမြောက်တန်တရာရှိသူရဲ့ပုံတွေကိုတွေ့ရပါတယ်။သူကိုသတင်းတွေထဲမှာအုတ်ထုတ်နယ်လူလို့ဖော်ပြလေးရှိပါတယ်။ဒေတာသတင်းတွေမှာအရင်ကတော့ဒီလူရဲ့ပုံတွေကို Zaventem လေးစိတ်ဘုံပေါက်ကွဲမှုမဖြစ်ခင်အချိန်ကလုံခြုံရေးကင်မရာဗီဒီယိုထဲမှာတွေ့ရတာကိုဖော်ပြကြပါတယ်။ Jacket အပားကိုဝတ်ပြီးအုတ်ထုတ်ဆောင်ထားတဲ့သူဟာအသေးကံဘုံခွဲသမားတွေဖြစ်တဲ့Ibrahim El Bagaru နဲ့ Najim Lajaru တို့ဘေးမှာအတူတွဲလျှောက်သွားနေတာဖြစ်ပြီးသူတို့၃ယောက်စလုံးမှာအိတ်တွေနဲ့ပစ္စည်းတန်လှဲတွေကိုတွန်းသွားနေကြတာဖြစ်ပါတယ်။အောက်ခြေမှာ Flemish နဲ့ပြင်သစ်စာတန်းထိုးထားတဲ့ရဲကထုတ်ပြန်တဲ့အခွေမှာတော့ဒီတတရလူဟာဘုံပေါက်ကွဲခဲ့တဲ့မနေ့9နာရီ58မိနစ်နောက်ပိုင်းလေးစိတ်ကနေထွက်ခွာသွားတာကိုပြသထားပါတယ်။ပထမမှာသူဟာလမ်းလျှောက်နေပေမဲ့နောက်မှာဆပြီးပြေးခဲ့တာပါ။ဒါပေမဲ့အခုပုံအစ်စ်တွေမှာလည်းသူ့ရဲ့မျက်နှာကိုတဲတဲကွက်ကွက်မမြင်ရပါဘူး။ Belgium Anna Bynner ရဲ့အဆိုအရသူဟာ Zaventem မြို့နယ်ကိုဖြတ်ပြီး10ကီလိုမီတာကျော်ကျော်လောက်လမ်းလျှောက်သွားခဲ့ပြီးမနေ့9နာရီမိနစ်50လောက်မှာလမ်းဆောင်မှာသူ့ပုံပျောက်မသွားခင်အထိ Brussels မြို့က Schaerbeek ရပ်ကွက်အထိရောက်သွားတာတွေ့ရတယ်လို့ပြောပါရယ်။နောက်ပိုင်းဆက်ပြတဲ့ပုံတွေမှာတော့သူ့ကိုရှက်အင်ဂျင်နဲ့တွေ့ရတာမို့သူဟာ Jagging အင်ဂျင်ကိုလမ်းမှာလွှင့်ပစ်ခဲ့တယ်လို့ရဲကပြောပါရယ်။သူဝတ်ထားတဲ့ရှက်အင်ဂျင်ဟာအပြာနုရောင်ဖြစ်ပြီးဘောင်းဘီအရင်နဲ့ဖနက်ကအောက်ခံအဖြူရောင်နဲ့ဖနက်ညိုကိုစီးထားတယ်လို့ဆိုပါရယ်။ Brussels လေးစိတ်တိုက်ခိုက်မှုနဲ့ Mick Pig ဘူတာယုံဘုံပေါက်ကွဲမှုတွေကြောင့်သေဆုံးရသူဟာ32ဦးရှိပြီး340ကျော်ဒဏ်ရာရခဲ့တာဖြစ်ပါရယ်။
ရုရှားသမ္မတဗလာဒီမာပူတင်ကပနားမမှတ်တမ်းပေါက်ကြားမှုမှာဆဆွဲခံထားရခဲ့တဲ့သူ့ရဲ့အနီးဆုံးပတ်သက်သူတွေထဲမှာအကျင့်ပြက်လက်စားမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်။တကမ္ဘာလုံးကိုရိုက်ခတ်သွားခဲ့တဲ့ဒီပနားမဥပဒေကျိုးဆောင်ဖွဲ့ရဲ့အထောက်အထားပေါက်ကြားမှုမှာသမ္မတပူတင်နဲ့နှိစက်သူတွေအဓိကပတ်သက်နေကြောင်းတွေ့ရှိခဲ့ပေမဲ့သမ္မတပူတင်ကတော့ဒါဟာအနောက်နိုင်ငံတွေကရုရှားကိုတိုက်ခါချအောင်လုပ်တဲ့လှုပ်ရှားမှုသာဖြစ်တယ်လို့ဖြစ်တင်လိုက်ပါတယ်။ရုရှားဆိုရအတိုင်းဝိုင်းမှာလည်းဒီပေါက်ကြားမှုပေါ်တိတ်ခယူမထားပဲရှိနေခြင်းမှာစင်ပီတာစပတ်မျိုးကသတင်းမီဒီယာဆွေးနွေးပွဲတစ်ခုမှာမေကွန်းပြောခဲ့တဲ့သမ္မတပူတင်ကဒီပေါက်ကြားမှုဟာသူ့နိုင်ငံကိုပုံငိမ်ခံနေတယ်လို့ပုံပေါ်လာအောင်နိုင်ငံထဲမှာပြည်သူတွေကအစိုးရကိုအယုံကြည်မရှိအောင်ပြည်သူနဲ့အစိုးရကြားပြဿနာတက်အောင်လှုပ်တာပဲဖြစ်တယ်လို့ပြန်ဆွဆွဲလိုက်ပါတယ်။ ရုရှားပြည်သူတချို့ကလည်းအာဏာရှိသူတွေပစ္စည်းဥစ္စာလဲကျော်ဝလာတာကိုလက်ခံပေးတဲ့သဘောပြနေချိန်မှာရုရှားကသုံးသက်သူတွေကလည်းဒီပနားမမှတ်တမ်းထဲမှာသမ္မတပူတင်အနေနဲ့ဒီရာဇဝတ်မှုမှာဓာတ်ရိုက်ပတ်သက်နေရဆိုတဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ဆိုနေပါတယ်။အခုလိုချိန်မှာအမေရိကန်ရဲ့ကဘာတလွားထောက်လှမ်းမှုကိုဆန့်ကျင်ပြီး WikiLeaks ပေါက်ကြားမှုလွတ်ဆောင်ခဲ့သူဂျီလန်အဆန်းပြောခဲ့တာကိုသမ္မတပူတင်ကကူးကားလိုက်ပြီးဒီပနားမမှတ်တမ်းစုံစမ်းမှုနောက်ကွယ်မှာလည်းအမေရိကန်ဆွေရရှိနေတယ်ဒါကို WikiLeaks ကသက်သေပြထားတယ်လို့ပြန်ဆက်ဆွဲလိုက်ပါတယ်တကယ်တော့ရုရှားနိုင်ငံမှာလူများစုကဒီပနားမပေါက်ကြားမှုကိစ္စကိုအလေးမထားလို့ဖြစ်နေချိန်မှာနိုင်ငံရဲ့နာမည်ကျော်အဂတိလိုက်စာမှုတိုက်ဖြတ်ရေးလွှတ်ဆောင်နေသူ Alexei Navalny ကတော့ဒီပနားမမှတ်တမ်းပေါက်ကြားမှုကနေဆိုးရတဲ့နောက်ဆက်တွဲတွေရုရှားနိုင်ငံမှာဖြစ်လာနိုင်တယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံဒမတ်စကတ်မြို့ရဲ့အရှိမြောက်ပိုင်းမှာဘီလက်မြေဆက်ယုံလုံသား300လောက်ကို IS စစ်သွေးကြွတွေကဒဇာကန်ဖြစ်နေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့စီးရီးယားအစိုးရရုပ်သံကပြောပါတယ်။အလုသမားတွေဟာအယ်ဘာဒီယာဘီလက်မြေကုမ္ပဏီကဖြစ်ပြီးသူတို့ကိုဒူမီယာမြို့နာကိုဖမ်းဆီးခေါ်ဆောင်သွားတာလို့သတင်းတွေမှာဖော်ပြပါတယ်။ကုမ္ပဏီတာဝန်ခံအရာရှိတွေကတော့သူတို့ရဲ့အလုပ်သမားတွေနဲ့အဆက်အသွယ်မရသေးဘူးလို့ပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာတုန်းက IS စစ်သွေးကြွတွေကဒူမီယာမှာရှိတဲ့စစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်သား12ဦးသေဆုံးသွားပါတယ်။စီးရီးယားအစိုးရကအဲ့ဒီဒေသတစ်ဝိုက်ကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေအပြင်လေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတုံ့ပြန်ခဲ့တာပါ။စစ်သွေးကြော်ရီဟာတနင်္လာနေ့ကဘီလက်မြေဆက်ယုံကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးအလုသမား250ကျော်လောက်ပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒူမီယာဟာနိုင်ငံအရှေ့ပိုင်း IS တွေထိန်းချုပ်ထားတဲ့နယ်မြေနဲ့အနောက်ဘက်ကဒဗုံတွေထိန်းချုပ်ထားတဲ့နယ်မြေကြားတည်ရှိတဲ့မြို့ဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ပိုင်း၄စိတ်နဲ့ဒဟဘေးဆက်ယုံတွေအပါအဝင်အရေးပါတဲ့နေရာအများအပြားကိုတော့အစိုးရကထိန်းချုပ်ထားတာဖြစ်ပါတယ်။
အမေရိကန်နဲ့ပင်လယ်ကူ၏မဟာမိတ်တွေအနေနဲ့ဒီဒေသအတွင်းမှာအီရန်ရဲ့မတိမငြိမ်ဖြစ်အောင်လှုပ်ဆောင်နေမှုတွေပေါ့စိုးရိမ်မှုတွေကိုစီရှိနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမနေ့ကထုတ်ပြောလိုက်ပါတယ်။ GCC လို့တော့ခေါ်တဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီကဝန်ကြီးတွေနဲ့ဆွေးနွေးပွဲလုပ်ပြီးမှဝန်ကြီးကယ်ရီကအခုလိုပြောလိုက်တာဖြစ်ပြီးအီရန်ရဲ့အခုလိုရန်စစော်ကားမှုတွေကိုဆက်ပြီးရင်ဆိုင်ခုခံရှော့ချသွားမယ်လို့ဆော်ဒီအာရေဗျားနိုင်ငံခြားရေးဝန်ကြီးAdel El Jubia နဲ့အတူတွေ့ပြီးပြောလိုက်ပါတယ်ဝန်ကြီးကယ်ရီအနေနဲ့ဘာရိန်နိုင်ငံနဲ့ဒီအာရဗ်ပူးပေါင်းဆောင်ရွက်ကောင်စီတို့ဘက်ကထိတဲ့အရာရှိတွေနဲ့ဒေသတွင်းလုံခြုံရေးဆိုင်ရာပြဿနာတွေပေါ်ဆွေးနွေးမှုတွေဆက်တိုက်လုပ်ခဲ့ပြီးမှအခုလိုထုတ်ပြောလိုက်တာပါဆော်ရီနိုင်ငံခြားရေးဝန်ကြီးဂျူဘီယာကလည်း6နိုင်ငံပါအာရဗ်ပူးပေါင်းရေးဆောင်ရွက်ရေးကောင်စီကိုစားမိကုန်းပြောရမှာအီရန်နိုင်ငံအနေနဲ့သူတို့ရဲ့ဒေသတွင်းကောင်စီနဲ့ပုံမှန်ဆက်ဆံရေးရှိလာစေခြင်းလက်ရှိမူဝါဒတွေကိုပြောင်းလဲပေးရမယ်လို့တောင်းဆိုလိုက်ပါတယ်တကယ်တော့စက်တင်ဘာလကနေစပြီးအီရန်နိုင်ငံကနေစထွက်လာတယ်လို့ယူဆတဲ့ဆစ်လက်နက်ပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘော၄စီးကိုစီရင်တွေကနေကြားဖြတ်တင်ရခဲ့ပြီးဒီလက်နက်တွေဟာရေမင်းနိုင်ငံကဟူတီတပုံတွေကိုပို့ပေးဖို့ဖြစ်နိုင်တယ်လို့အများကယူဆထားပါတယ်ခင်ဗျ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တာမို့နိုင်ငံရေးကျင်းသားတွေနဲ့ကြောင်သားတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လည်လွတ်မြောက်ဖို့လှုပ်ဆောင်သွားမှာဖြစ်ကြောင်းလက်ရှိအာဏာရပါတီခေါင်းဆောင်ဒေါင်းဆန်းစုကြည်ကကြေညာပေးလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံယာတုကိုစတင်ယူလိုက်ပြီးပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါင်းဆန်းစုကြည်ကနိုင်ငံရေးကျင်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကြောင်သားတွေကိုအများဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားခဲ့တာပါ။နိုင်ငံတော်တိုင်ပင်ခံယာတုကိုဒီသတင်းပတ်ထဲမှာပဲလွှတ်တော်မှတ်တွေမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပြီးဒါဒေါင်းဆန်းစုကြည်ကိုနိုင်ငံခေါင်းဆောင်ဖြစ်ကိုရောက်စေတာဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးအသင်း AAPPB ရဲ့စည်ရင်းအရလက်ရှိမှာပြစ်ဒဏ်ချခံနေရတဲ့နိုင်ငံကျင်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူက298ယောက်ရှိတယ်လို့ VOA ကိုဥပိုလ်ကြီးကပြောပါတယ်။နိုင်ငံအကျဉ်းသားတွေရဲ့မိသားစုဝင်တွေကတော့ဒီကနေ့လွှတ်ပေးမယ်လို့ယူဆနေကြပြီးတချို့ကတော့အချင်းထောင်တွေရှိမှသွားရောက်စောင့်နေကြပြီးဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြွလှုပ်ရှားသူကြောင်းသားတူကိုဓာတ်ခိုင်ထားတဲ့လူတစုကဓာတ်ကားမြို့တော်မှာရဲရဲစက်စက်တပ်ဖြတ်ခဲ့ပါတယ်။ဘွဲလွန်ပညာသင်ယူနေတဲ့ဥတွေကြောင်းသား Nesmerton Smith အနေနဲ့ ဂျဂန်နဲ့တက္ကသိုလ်ကအပြင်ဗိုလ်ဒူးနေမှာဌာနခုတ်ခံရပြီးမော်တော်ဆိုင်ကယ်သမားတွေရဲ့ပြစ်ခတ်မှုကိုလည်းထပ်ခံလိုက်ရပါတယ်။တက္ကရဲတွေကလည်းဒီကျောင်းသားစစ်မှတ်အနေနဲ့အစ္စလာမ်အစွန်းရောက်တွေကိုဝေဖန်တာမွတ်စလင်များစုကြီးစိုးတဲ့နိုင်ငံရဲ့နိုင်ငံရေးကိစ္စတွေမှာဘာသာရေးကမဆွတ်ဖက်တင်တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောဆိုခဲ့တာကြောင့်ခုလိုပြစ်မှတ်ထပ်ခံခဲ့ရတာလို့သုံးသပ်ထားပါတယ်။စစ်မှတ်တက်ခဲ့တဲ့တက္ကသိုလ်ကယာခနန်းတွေချီတဲ့ကျောင်းသားတွေအနေနဲ့တော့အခုလိုတက်ခံရမှုပေါ်ဆန္ဒပြခဲ့ကြပြီးတက်ဖြတ်ခဲ့သူတွေကိုချက်ချင်းအရေးယူပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။
ဆေးလိပ်တောက်သုံးမှုကြောင့်နှစ်ဆင်းလူပေါင်း6တန်းလောက်တေဆုံးနေတာဖြစ်ပြီးဒီရာစုနှစ်ကုန်လောက်မှာတေဆုံးနိုင်သူကတန်းပေါင်း1000လောက်ရှိမယ်လို့တွက်ဆထားပါတယ်။ကမ္ဘာတဝန်ဆေးလိပ်တောက်သုံးမှုကိုထိန်းချုပ်ဖို့လုပ်နေတဲ့ဂျာကပဲအရွယ်ရောက်ပြီးသူ secret တောက်သုံးမှုတွေတနေ့တခြားတိုးလာနေတာဖြစ်ပြီးအထူးသဖြင့်ဆင်းရဲတဲ့နိုင်ငံတွေမှာတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါပေမဲ့လည်းဆေးလိပ်တောက်မှုနဲ့အတူဆေးလိပ်ကြောင့်တေဆုံးအောင်မှုတွေကိုအောင်းအမြင်ရှော့ချနိုင်မယ့်အလားအလာတော့ရှိတယ်လို့ဆိုပါတယ်။ကမ္ဘာတဝန်နေ့စဉ်ဆေးလိပ်တောက်သုံးတဲ့အရွယ်ရောက်ပြီးသူတန်းပေါင်းက940လောက်ရှိနေတာဖြစ်ပါတယ် Direct from Washington The
Voice of America VOA ဒေါက်ကင်မြတ်တဲ့ကိုဝင်းမင်းတို့ကနောက်ဆုံးရသတင်းတွေကိုပြပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူတွေလွတ်မြောက်ရေး NLD အစိုးရကဦးစားပေးဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ကြေညာချက်ကိုလူ့အခွင့်အရေးအဖွဲ့တွေကကြိုဆိုလိုက်ကြပြီးဒီကြေညာချက်အတိုင်းအကောင့်ထည့်ဖို့ဖို့ကိုလည်းမျှော်လင့်နေကြပါတယ်။အခုချိန်ဟာမြန်မာနိုင်ငံအနေနဲ့နိုင်ငံရေးအကျဉ်းသားလုံးဝကင်းမဲ့တဲ့အခြေအနေရှိလာနိုင်ပြီလို့လည်းဆိုကြပါတယ်။အပြည့်အစုံကိုမနန္ဒာချန်ကဆက်ပြီးပြောပြမှာပါရှင်။နှစ်ပေါင်း50ကျော်ကာလအတွင်းမြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်တဲ့ပထမဆုံးအယက်သားအစိုးရတက်လာပြီးတဲ့နောက်သတင်းတပတ်အတွင်းမှာပဲနိုင်ငံရေးအကျဉ်းသားအလုံးအမြန်ဆုံးလွတ်မြောက်လာရေးကိစ္စဟာ NLD အစိုးရရဲ့ဦးစားပေးကိစ္စရက်တွေထဲကတစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာခဲ့တာပါဒီကြေညာချက်ကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဝိုင်းဝန်းကြိုဆိုခဲ့ကြပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံရေးအကျဉ်းသားတယောက်မှမရှိတဲ့နိုင်ငံဖြစ်အောင်လို့ကြိုးပမ်းဖို့ရအခွင့်အလမ်းရှိနေတယ်လို့ထောက်ပြခဲ့ကြတာပါ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကအရှိတောင်အာရှနဲ့တောင်အာရှရေးရာညွှန်ကြားရေးမှူးတီကူမာကတော့
Amnesty International welcomes Daewon San Suu Kyi's announcement
ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေလွတ်မြောက်ရေးစတင်ဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြီးရဲ့ကြေညာချက်ကို Amnesty International ကကြိုဆိုပါတယ်အခုဆိုရင်မြန်မာပြည်မှာနှစ်သက္ကူကာလရောက်တော့မှာပါအစိုးရရဲ့အနေနဲ့အကျဉ်းသားတွေကိုအထူးလွန်ကျင်းချက်နာခွင့်ပေးလို့ရှိပါတယ်။လွှတ်ပေးတဲ့အထက်မှာရာဇဝတ်မှုနဲ့ကြားခံရသူတွေရောနိုင်ငံရေးအကျဉ်းသားတွေရောနှစ်မျိုးစလုံးပါတတ်ပါတယ်။ဒါကြောင့်လည်းအခုနှစ်သက္ကူကာလလွန်ကျင်းချက်နာခွင့်ပေးတဲ့အထက်မှာအကျဉ်းထောင်တွေရရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်လာတာကိုကျွန်တော်တို့အနေနဲ့မြင်တွေ့လိုပါတယ်။ဒါမှလည်းမြန်မာနိုင်ငံဟာနိုင်ငံရေးအကျဉ်းသားတယောက်မှမရှိတဲ့တိုင်းပြည်ဖြစ်ပြောနိုင်ပါလိမ့်မယ်။
အလားတူ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကလည်းဒီကြေညာချက်တိုင်းအကောင့်ထည့်ဖော်နိုင်ဖို့ကိုမျှော်လင့်တဲ့အကြောင်းအခုလိုပြောဆိုခဲ့ပါတယ
် Well we're hoping that the new government will release all political prisoners and
အစိုးရအသေးအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့လက်တတော်တရားစွဲခံရပြီးအမှုရင်ဆိုင်နေရသူတွေအားလုံးကိုလည်းပယ်ဖျက်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်အမှုရင်ဆိုင်နေရတဲ့သူတွေကလည်းတော်တော်များများရှိနေပါတယ်အားလုံးကိုချက်ချင်းပြန်လှုပ်ပြီးနေရင်းချင်းအိမ်ပြန်နိုင်ပြီးမိသားစုနဲ့စုံစည်းခွင့်ရဖို့လဲကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ့်မေကွန်ကတော့အစိုးရကပြန်လှုပ်ပေးခြင်းတဲ့လူတွေအားလုံးကိုစစ်တပ်ကဟန်တားတာမျိုးဒါမှမဟုတ်ရင်လဲတချို့ကိုတားမြစ်တာမျိုးလုပ်လာမလားဆိုတာပါပဲ။ဒါကြောင့်လဲအစိုးရအနေနဲ့ဘလောက်ထိလုပ်နိုင်မလဲစစ်တပ်ကရောဘလောက်ထိတားနိုင်မလဲဆိုတာကိုအားလုံးကအနီးကစောင့်ကြည့်နေကြပါတယ်။
ဒါပေမဲ့လည်းအစိုးရတဲ့အနေနဲ့အထွေထွေလူငယ်ချမ်းသာ권ကြီးညာဖို့ဆိုရင်တိုင်းပြည်ရဲ့အာဏာကိုအပြည့်အဝဆုပ်ကိုင်ထားတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုအပ်တာကြောင့်အစိုးရရဲ့လှုပ်ဆောင်နိုင်စွမ်းအပေါ်လူ့ခွင့်ရေးအဖွဲ့တွေကတန်တရားရှိနေကြတာပါ။မကြသေးခင်ကဆန္ဒပြပွဲတွေတွင်ဖမ်းဆီးခံရပြီးတရားရင်ဆိုင်နေကြရတဲ့တက်ကြွလှုပ်ရှားသူတွေရဲ့အမှုတွေမှာဆိုရင်လည်းတရားလိုဖြစ်တဲ့ရဲတပ်ဖွဲ့ကိုစစ်တပ်ကချုပ်ကင်ထားတဲ့အတွေ့ဒီမှုတွေကိုအစိုးရကဖြတ်သိမ်းပေးမဲ့ကိစ္စမှာစစ်တပ်ကပြိပင်တားဆီးတာတွေလောက်ကောင်းလုပ်နိုင်တယ်လို့လည်း HRW ကထောက်ပြခဲ့တာပါ။ဒါနဲ့ပတ်သက်ပြီး AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမာကတော့အခုလိုပြောဆိုခဲ့ပါတယ
်။ The new government is trying to release people and the military is not allowing them to do that.
အစိုးရကလှုပ်ပေးကြိုးပမ်းနေတာကိုစစ်တပ်ကခွင့်မပြုဘူးဆိုရင်တော့ပြဿနာကနိုင်ငံတကာအဆင့်ထိဖြစ်လာပါလိမ့်မယ်။ဒီလိုဖြစ်လာမယ်ဆိုရင်တော့အမေရိကန်နဲ့တခြားအစိုးရတွေရဲ့လက်တလောရှိနေတဲ့ PR တွေနဲ့ဒီလူတွေပြန်လွတ်လာအောင်စစ်တပ်ကို PR ပေးဖို့လှုံ့ဆော်ရပါလိမ့်မယ်
ဒါပြင်တက်ကြွလှူရှားသူတွေကိုနှိပ်ကွပ်ဖို့အတွက်အရင်အစိုးရလက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတချို့ကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ဖို့လိုအပ်ကြောင်း HRW ရဲ့ပြောခွင့်ရပုဂ္ဂိုလ် Brad Adams ကပြောဆိုခဲ့ပါတယ
် Well I think the next thing after they release these prisoners is to make sure that there's no political prisoners
လူငယ်ချင်းတာကိုပေးပြီးရင်ဆက်လုပ်ရမှာကတော့ထောင်ထဲမှာနိုင်ငံရေးကျင်းသားတွေမကြံတော့ဘူးနောက်ထပ်အရေးယူတာတွေမရှိတော့ဘူးလို့ပါတယ်တရားစွဲရေးယူနေတဲ့အာဏာပိုင်တွေအနေနဲ့လည်းနိုင်ငံရေးကျင်းသားတွေဖြစ်အပြစ်ပေးခံရနိုင်တဲ့ဥပဒေတချို့ကိုအသုံးမချဖို့အစိုးရကညွှန်ကြားတာမျိုးမြင်ကျင်ပါတယ်ဒီဥတွေကိုပြည်ပြင်ပြောင်းလဲဖို့လည်းအစိုးရအနေနဲ့ကြေညာစေချင်ပါတယ်ဒါမှလည်းအစိုးရကိုဝေဖန်သူတွေအပြောင်းလဲလုပ်ဖို့တောင်းဆိုသူတွေကိုဟန်တရမှာဒီဥတွေတွေကိုအလွဲသုံးစားမလုပ်နိုင်မှာဖြစ်ပါတယ
်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းအရာတော့လက်ရှိမှာပြည်တံကြခံနေရတဲ့နိုင်ငံရေးအကျဉ်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူ298ဦးရှိတယ်လို့သိရပါတယ်ရှင်
။မန္တနာချမ်းပြပြသွားတာပါရှင်။အခုလိုနိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကကြိုဆိုလိုက်တဲ့သတင်းနဲ့တဆက်သေးအမှုဆွဲဆိုချက်တွေနဲ့ထိမ့်သိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေမတရားဖမ်းဆီးထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေဒီကနေ့တောက်ကြနေမှာပြန်ပြီးလွတ်မြောက်လာတော့မယ်ဆိုတဲ့သတင်းတွေကြောင့်မိသားစုဝင်တွေမိတ်ဆွေတွေသွားရောက်ဆောင်ဆိုင်ပြီးကြိုဆိုကြဖို့ပြင်ဆင်နေကြတဲ့အကြောင်းတဆက်သေးတင်ပြမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ထဲမှာပါတဲ့အတိုင်းဖွဲ့စည်းပုံခြေကံဥပဒေပုံမှ204ကကြီးနဲ့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှ494တို့အရာသူတို့အားလုံးကိုချွင်းချက်မရှိလွှတ်ပေးလို့ရကြောင်းလဲအကျိုးဆောင်ရှင်တွေကပြောပါတယ်ဆက်ပြီးနားဆင်ပါရှင်တရားဝတီနဲ့အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသူကျောင်းသားအလုံးဒီကနေ့ပြန်လွတ်လာမယ်ဆိုတဲ့သတင်းတွေကြောင့်သူတို့တွေကိုတွားရောက်ကြိုဆိုကြဖို့မိသားစုဝင်တွေမိတ်ဆွေတွေဟာမျှော်လင့်ချက်စိတ်လှုပ်ရှားမှုတွေနဲ့ပြင်ဆင်နေကြပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ဆန္ဒပြခဲ့တဲ့အတွက်အကြမ်းဖက်ဖမ်းဆီးခံရပြီးတရားဝတီထောင်မှာစွဲချက်ပေါင်း80ကျော်နဲ့ထိမ့်သိမ်းခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့မဖြူဖြူအောင်လည်းပြန်လည်လွတ်မြောက်လာမယ်သတင်းကြောင့်ရန်ကုန်ကနေတွားရောက်ကြိုဆိုဖို့ပြင်ဆင်နေကြောင်းဖခင်ဖြစ်သူဒေါက်တာနေဝင်းက VOE ကိုပြောပါရစေ
။မင်းဆန်ကမင်းဆန်ရင်းရင်းနဲ့ရှိတယ်။အဲနောက်တစ်ခါမင်းဆန်ဆီပြင်းနေတဲ့ဖခင်ရဲ့ခါကျတော့တွားလိုက်တဲ့မင်းဆန်လူလည်ကြီးများနေလို့ကျွန်တော်ပြတ်ပါရစေ။အဲ့ဒီမှာလည်းကျွန်တော်တာဝန်ရဲ့မင်းဆန်ရဲ့ဖုံးဆက်ပါရစေ။ပြကြပါရစေ။နောက်မင်းဆန်လက်မယ်။နော်ဒါသူတို့ဝန်ပြီးသွားပြီကြည့်နော်အဲ့ဒါကိုဖုံးဆက်တယ်ကွာ။တမီးကလည်းဒီထောင်ထဲမှာဝင်ကြမှာဆက်ပြီးတော့ကျွန်တော်ဒီဖုံးဆက်တယ်ကွာ။အဲပြကြတယ်လေပြောလို့ဘူးလို့ပြည်ရမသိဘူးနော်။အဲ့လိုပေါ့ဆက်တယ်အဲ့ဒါကျွန်တော်တွေ့တဲ့ခါကျတော့အတွက်ဖို့ကျွန်တော်ဆင်ရဲတယ်ဆက်69ကျားကျွန်တော်ပြေချာလို့ကျွန်တော်တွေ့ပါတယ်
တရားဝတီထောင်ကနေပြန်လွတ်လာမဲ့ចောင်းသူចောင်းသားတွေကိုကြိုဆိုဖို့နဲ့အင်းစိန်ထောင်ကနေလွတ်လာမဲ့88မျိုးဆက်ကမနီလာတိုင်းနဲ့မမီမီတို့အပါအဝင်အခြားဘကတာခေါင်းဆောင်တွေကိုမိသားစုဝင်တွေအပြင်မိတ်ဆွေတွေနိုင်ငံရေးအကျဉ်းသားဟောင်းတွေကလည်းစုပေါင်းကြိုဆိုကြဖို့ရှိကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်သူမက်တင်တီချူကပြောပါတယ
်ခုမနေ့9နာရီမှာဒီတမိုင်းလမ်းကျော်နဲ့ကားသုံးစီးသွားကြမယ်သွားကြိုကြမယ်သူတို့အန်ဒီအင်ဟန်လေးအများကြီးပြင်ဆင်ထားတယ်ပြီးတော့မိသားစုတွေလည်းအခုဆိုရင်ဘယ်သူမှအိမ်နိုင်မှာမဟုတ်ပါဘူးအကုန်လုံးတော့ကြိုကြမယ်ပြီးလို့ရှိရင်ဟိုကနေပြီးတော့လေဒါဗီကနေလိုက်ပို့မယ်ကားတွေလည်းရှိမယ်ရှိပြီးတော့အဲ့ဒီအချိန်နဲ့တန်းကြီးပဲပြန်လာချမယ်ပေါ့အားလုံးပြေဘွားပြန်လာချမယ်ပေါ့အဲ့တော့အစ်စင်ရကြတော့အခုမိလာသိန်းရဲ့မင်းကြီးရဲ့ဟိုခရီးတွေတွေရဆိုလို့ရှိရင်ခုနှစ်ယောက်ရှိလို့ရှိမယ်ဟိုရာဥကျတော့မတော့ကိုကိုကြီးကြီးလို့ပါဝင
်နိုင်ငံရေးကျင်းသားတွေပြန်လှုပ်ပေးဖို့အတွက်မင်းကထုတ်ပြန်တဲ့ဒေါက်ဆန်းစုကြည်ရဲ့ကြေညာချက်ဟာဖွဲ့စည်းပုံခြေကံဥပဒေနဲ့ကိုက်ညီမှုရှိပြီးအမျိုးသားလုံခြုံရေးကောင်စီဆိုတဲ့ကာလုံရဲ့ခွင့်ပြုချက်မလိုဘူးလို့ထိမ့်သိမ့်ခန့်ចောင်းသူចောင်းသားတွေရဲ့အကျိုးဆောင်ရှိနေကြီးဦးရောဘတ်ဆန်းအောင်ကပြောပါတယ
်အခုဒီနိုင်ငံရေးနဲ့ပတ်သက်နေတဲ့လူတွေအားလုံးကိုတော့ဒါချွင်းချက်မရှိလို့လို့ရပါတယ်အာမကာလုံးတွေဘာဒီနဲ့လုံနေကြမလို့ကာလုံးနဲ့လုတ်တယ်ဆိုတာကတခြားသောပြည်မှုပုံမှန်တင်နေကြနေတဲ့လူတွေအတွက်ပဲ
အဲ့ဒါဆိုရင်ဒီကြေညာချက်အရာဘယ်လိုလူမျိုးတွေလွတ်မြောက်လာမလဲရှင
်စာရပရိမာဆိုရင်လည်းចောင်းသားနဲ့ဝန်းရံပြည်သူ50ကျော်ကအာမကမရပဲအကျုံတော်ဘောနဲ့ရင်ဆိုင်နေရတာအလုံးလို့ရမှာပဲနောက်တစ်ချက်ကဒီရန်ကုန်မြို့ပေါ်အနှံ့မှာလည်းပဲဆွတ်ဆူထားတာတွေရှိတယ်မြန်ကုန်မြို့နယ်တရားဥပမာဆိုရင်ကျပါကြီးဆိုပြီးမဟုတ်ပဲနဲ့ကိုလာဘုံဆိုတဲ့လူတယောက်ကိုတမောသားကိုဆွဲဆူထားတဲ့အမှုအသုံးမှုဒီနေ့ပဲရုံးထွက်မှာပဲရှင်ပြည်သားမျိုးနဲ့တရားရုံးမှာလည်းဒီကဗျာရေးတဲ့ကဗျာဆရာမောင်ဆောင်ကသူလည်းဒီနေ့ရုံးထွက်မှာပဲအကျန်တဲ့ရုံးနေမှာလည်းတော့တော့ဦးလာတို့ဒီမျိုးစင်တို့ဘုန်းကြီးမျိုးစင်တို့စတဲ့လူတွေအားလုံးလည်းဒီနေ့ရုံးထွက်ကြမှာပဲဘာဖြစ်လို့ဆိုတော့တကြံခန်းနေတဲ့အတွက်ဒီရမန်ပေးရချုံမိတ်ပေးရလွယ်အောင်ဆိုပြီးတော့ လောက်ထားတော့ဒီနေ့ပဲအလုံးရိုးတီးတီးမှထွက်ကြမှာအဲ့တော့ဒီဥစ္စာကရေပွဲစည်းပုံခြေခံဥတွေပုံမှန်၄၄ကကြီးရဆိုရင်ဒါဒီနေ့အကုန်လွတ်လို့ရတယ်အမှုတွေပိတ်သိမ်းတယ်လို့မိန့်ချပြီးတော့ now အဲ့ဒီဟာရပြစ်တင်ကြခံနေရတဲ့လူတွေကိုလည်းပဲလွတ်လို့ရတယ
်ဒါဆိုရင်ဒီနိုင်ငံရေးနဲ့ဆက်နွယ်ပတ်သက်နေတဲ့သူတွေအကုန်လုံးပါမယ်ဆိုတဲ့သဘောကိုပြောတာလားရှင
်ဟုတ်ပါတယ်ခင်ဗျာအားလုံးကိုလွတ်အောင်မှာပါဒီအမိတ်ချခံထားတဲ့ထောင်ချနေတဲ့လူနိုင်ငံရေးအကျဉ်းသားတွေရောအမှုရင်ဆိုင်ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုရော30ရက်ဆက်နှစ်လ2013နေ့တုန်းကအဲ့ဒီတုန်းကသမရဦးသိန်းစိန်ကအမိတ်ကြီးညာချက်မှ51မြင်းဆောင်2013နဲ့လွတ်တယ်လို့အခုလည်းလွတ်ရမှာပါ
နောက်တရင်ဘက်အတွင်းတကြံကာလနှစ်တစ်ကူအခါသမယကိုကြောက်ရောက်တော့မှာဖြစ်တဲ့အတွက်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မနေ့ကကြေညာချက်ကြောင့်အခုလိုအများပြည်သူကနိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်မြောက်ရေးမျှော်လင့်အားတက်နေကြတာပါရှင်
ဒေါအောင်ဆန်းစုကြည်ကအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီလွတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်ဘက်ကိုပို့ပြီးဥတီစေမှာလားစိုးသွားမှာတွေကရှိနိုင်သလားစတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမယ့်စနေနေ့ညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညမှတင်ဆက်မယ့်ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော်တော်ရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုနိုင်ငံတော်အတိုင်ပင်ခံမကြခင်ကဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးကြေညာချက်မှာနိုင်ငံရေးအကျဉ်းသားတွေကိုနှစ်တစ်ကူတကြံကာလအမြန်ဆုံးလွတ်နိုင်ဖို့နည်းလမ်းတွေထုတ်ပြောထားပါတယ်။ဒါပေမဲ့လည်းတက်မတော်ဘက်ကအများစုပါဝင်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီထောက်ခံချက်မယူဘဲနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်အောင်လုပ်ဖို့ဒီဒေါအောင်ဆန်းစုကြည်ရဲ့ကြေညာချက်အပေါ်တက်မတော်ဘက်ကမကြေမလည်ဖြစ်နိုင်တယ်လို့သုံးသက်သူတွေကလည်းထောက်ပြကြပါတယ်ကိုဝင်းမင်းကဆက်ပြီးတော့တင်ပြမှာပါရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့ရက်ပိုင်းအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့စာသားရင်းတွေကြေညာချက်ထဲမှာအခုနှစ်သက်ကူအခါသမယအတွင်းနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုရင်ဆိုင်နေရသူတွေကိုအမြန်ဆုံးလွှတ်ပေးဖို့သမရကလုပ်နိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှ204ကကြီးနဲ့အစိုးရရှေ့နေတဲ့တရားရုံးကလုပ်ပေးနိုင်တဲ့ပြည်မှုဆိုင်ရာဥပဒေပုံမှာ464တို့ကိုပဲသုံးသွားမယ်ကာလုံးလို့အတူကခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကတဆင့်လုတ်เสียမလို့ဘူးဆိုတဲ့သဘောထုတ်ပြန်ထားတယ်လို့သုံးသက်သူတွေကဆိုပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးဦးကိုနီကလည်းဒီကြေညာချက်နံပါတ်1ရဲ့အပိုက်ကမှပြည်မှုခြားတာပြည်သားပြည်ထောင်ကြခံနေရသူတွေကိုသမရကလှုပ်ပေးနိုင်တဲ့အခြေခံဥပဒေပုံမှာ204ကကြီးပါလူငင်းချမ်းသာခွင့်အကြောင်းကိုအခုလိုရှင်းပြပါတယ်
လူငင်းချမ်းသာခွင့်ပေးကြည့်ရင်ပဋိမုတ်ချင်းအုပ်ရေပုံမှန်204ကကြီးခုနဲ့သမရကစုပေးလို့ရကာလုံးရဲ့ထောက်ခံချက်မလိုဘူ
းဦးကိုနီကပဲဒီကြေညာချက်နောက်တစ်ပိုက်ဖြစ်တဲ့အပိုက်တစ်ခါခွဲမှာဖော်ပြထားတဲ့အထွေထွေလူငင်းချမ်းသာခွင့်ဆိုတာမှာတော့ရာဇဝတ်အကျဉ်းသားတွေအပါအဝင်ပြည်ထောင်ချပြီးသူရောပြည်ထောင်မချရသေးပဲအမှုရင်ဆိုင်နေရသူတွေအတွက်ပါဖြစ်ပြီးဒီအတွက်သာကာကွယ်ရေးနဲ့လူငင်းရေးကောင်စီခွင့်ပြုချက်လိုတာပါလို့ဆိုပါတယ်ဒါပေမဲ့ဖြစ်တဲ့မကြခံရသေးတဲ့အမှုရင်ဆိုင်နေရစဲသူတွေအတွက်နောက်တစ်ပိုက်ကြေညာချက်အပိုက်တစ်ကငယ်မှာအစိုးရရှေ့နေတွင်တဲ့တရားရုံးတွေကလုံနိုင်တဲ့ပြည်မှုဆိုင်ရာဥပဒေ464ကိုရှင်းပြထားတယ်လို့ဦးကိုနီကဆက်ရှင်းပြပါတယ
်စီးစဲကိစ္စဖြစ်တဲ့အတွက်ရှေ့နေကျရုံးရဲ့အမိန့်နဲ့အဲ့ဒီအမှုတွေအားလုံးကိုတရားရုံးကနေပြန်ရုပ်သိမ်းလို့ရတယ်ကျောင်းသားတွေကဘယ်သူမှမထိခိုက်ဘူးဘယ်သူမှမဖြစ်စေတာမရှိတဲ့အတွက်ဒါမျိုးတွေကိုရုပ်သိမ်းမယ်ဆိုရင်တရားရုံးကအလွယ်တကူခွင့်ပြုပါပါတယုံလိုအစိုးရကဒီအမှုကိုရုပ်သိမ်းပါတယ်ဆိုတော့ရှောက်လာတရားရုံးကိုတင်လိုက်တာ ਨੇ တရားသူကြီးကဒါကိုစဉ်းစားပြီးရုပ်သိမ်းခွင့်ပေးလိုက်လို့ရှိရင်အဲ့ဒီအမှုကချက်ချင်းပြီးသွားရော
ဒါပေမဲ့အမည်မဖော်လိုတဲ့တက်မတော်နဲ့နှိစက်သူတူကတော့အခုလိုလှုပ်တာကအရင်လှုပ်ထုံးလုံနည်းဖြစ်တဲ့တက်မတော်ပါဝင်ဆုံးဖြတ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုပြစ်ပယ်ပြီးလှုပ်တယ်လို့တက်မတော်ဘက်ကခန်းစားရနိုင်တယ်အထူးသဖြင့်မကြသေးခင်ကတက်မတော်နဲ့မိကုံးမှာကာကွယ်ရေးဦးစီးချုပ်ကဒီမိုကရေစီအတွက်အဟံတားကြီးတစ်ခုက စီကံလိုက်နာဖို့အပြင်ဒီအရင်လှုပ်ထုံးလုံနည်းတွေကိုပါလိုက်နာဖို့အလေးထားထုတ်ပြောခဲ့တာကဒါမျိုးဖြစ်လာမှာကိုရည်ရွယ်ပြီးကြိုပြောခဲ့ပုံရတယ်လို့သုံးသပ်ပြပါတယ်ဒီသုံးသပ်ချက်ပေါ်သတင်းစာဆရာကြီးဦးစီသူအောင်မြင့်ကလည်းသဘောတူပါတယ်ဦးစီသူအောင်မြင့်ကတက်နဲ့ကြိုညိခဲ့မခဲ့တော့မသိဘူးဒါပေမဲ့သမရလုံနိုင်တဲ့လူငယ်ချမ်းသာခွင့်ထက်စာရင်တက်နဲ့ညှိပြီးအထွေထွေလူငယ်ချမ်းသာခွင့်ယူတာမျိုးကအမျိုးသားပြန်လည်တင်းမြတ်ရေးအတွက်ပိုကောင်းတယ်လို့ဆိုပါတယ
်လူမျိုးကိုလုံတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့နားလေတာကတော့အကောင်းဆုံးကအထွေထွေလူငယ်ချမ်းသာခွင့်ပေးအောင်ကြိုးစားတာအကောင်းဆုံးပါပဲနည်းနည်းစိတ်ရှည်ရမယ်သမရနဲ့အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လူငယ်ကောင်စီနဲ့ပေးချစကားပြောပြီးတော့မှတိုင်းပြည်မှာဒါရိုက်တာတွေလိုအပ်တယ်တယောက်ဓာရီကိုလုံမယ်အဲ့လိုမျိုးစိတ်ရှိလက်ရှိနဲ့ရှင်းပြပြီးတော့မှလုပ်ပြတာကတော့ဒါတကယ်အကောင်းဆုံးအဖြေကိုရနိုင်ပါလိမ့်မယ်။ဒါပေမဲ့အဲ့လိုလုံးလို့ညှိနှိုင်းလို့အဆင်မပြေဘူးဆိုရင်လည်းအဲ့ဒီချိန်ကျတော့မှဟိုပြောပြနေတာပေါ့နော်
။ဦးစီသူအောင်မြတ်ကဆက်ပြီးအစိုးရတဲ့တက်လာပြီးပြီချင်းအခုလိုနှစ်တခုအခါသမယမှာနိုင်ငံအကျဉ်းသားတွေကိုလှုပ်ဖို့လှုပ်တာကဆန္ဒနဲ့စေတနာကောင်းပေမဲ့လက်တွေ့လှုပ်ပုံလုံနည်းမှာတော့တက်ပေါ်အမြင်မှားစေနိုင်တယ်လို့ထောက်ပြပါတယ်
။တက်အနေနဲ့ဘယ်လိုမျိုးတုံ့ပြန်မလဲဆိုတာကျွန်တော်မပြောနိုင်ဘူး။ဒါပေမဲ့ပေးကြတာတခုကတော့ဒီလိုအရေးသားထုတ်ပြန်ချက်တွေကအနိုင်ဆုံးအဖြစ်ဆိုရင်ပြည်သူလူထုကတမတော်အပေါ်ကိုအထင်မြင်လွဲမှားစေနိုင်တယ်တမတော်ဘက်ကလည်းခံစားချက်ကောင်းမှာမဟုတ်ဘူးဒါငါတို့ကိုပြည်သူတွေနဲ့ဒါဥစ္စာပေါ့နော်အထင်မြင်လွဲမှားအောင်လုပ်တဲ့အချက်တွေပဲဆိုပြီးတော့မှအဲသူတို့စိတ်ထဲမှာဟိုအထင်မြင်လွဲမှားရင်လည်းဒါလည်းကောင်းတဲ့ကိစ္စလို့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်သူတို့အဲ့လိုပဲယူဆမှာပါ
တကယ်တော့အခုလိုနိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့ကြေညာချက်ထုတ်လာတဲ့နိုင်ငံတော်အတိုင်းအမြင်ကံပုဂ္ဂိုလ်ခန့်ရည်ဥပဒေကိုမချာခင်ကလွှတ်တော်ထဲမှာအချိန်ယူညှိနှိုင်းမဆွေးနွေးဘဲအနာရပါတီ NLD ဘက်ကအမြန်အများစုသဘောနဲ့ဆုံးဖြတ်ခဲ့တဲ့အပေါ်တက်မတော်ကမဲမပေးဘဲမချေနှချောင်းပြခဲ့ပြီးမှအခုလိုနောက်ထပ်တစ်ခါတက်မတော်နဲ့မချေမလဲဖြစ်เสียထက်ကြုံလာပြန်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်အခုဆက်လက်တင်ပြမယ့်နိုင်ငံတကာသတင်းလွှာမှာတော့ American ပြည်ထောင်စုအမိမြေလုံခြုံရေးဝန်ကြီး Jay Johnson ကအစွန်းရောက်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာပူးပေါင်းပါဝင်ကြဖို့ American Muslim အတိုင်းဝိုင်းကိုတိုက်တွန်းလိုက်တဲ့အကြောင်းပါရှင် VOA သတင်းတောက် Catherine Jepson ရေးသားပေးပို့ထားတာကိုဦးကျော်စန္ဒာကပြောပြမှာပ
ါဘရပ်ဆမ်မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အစွန်းရောက်အကြမ်းဖက်ဝါဒကိုဘယ်လိုတုံ့ပြန်ရမလဲဆိုတာAmerican ပြည်ထောင်စုမှာပြန်လည်ဆွေးနွေးလာကြပါတယ် Republican သမ္မတလောင်းပြိုင်ပွဲဝင်တချို့က American Muslim ရပ်ကွက်တွေကိုထောက်လှမ်းစောင့်ကြည့်ဖို့တောင်းဆိုနေကြတာလည်းတွေ့လာရပါတယ်ဒါပေမဲ့အမိမြေလုံခြုံရေးဝန်ကြီး Jay Johnson ကတော့လုံးဝပယ်ချပါတယ်
There is no one neighborhood or ghetto or city
ဘလို့ရပ်ကွက်ဘယ်အင်ဂျေစုဘယ်မြို့ကိုမှဝိုင်းထားတာစောင့်ကြည့်တာတွေလုံးဝမဟုတ်ပါဘူးအခုနိုင်ငံရေးမိန့်ခွန်းတွေမှာတချို့မှာအကြီးအကျယ်ပြောနေကြတာတွေနဲ့ကျွန်တော်တို့စန့်ကျင်ပါတယ
်ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာပြစ်ခတ်မှုတွေကြောင့်ပြည်တွင်းဖြစ်အကြမ်းဖက်ဝါဒအပေါ်စိုးရိမ်စိတ်တွေဖြစ်ပေါ်လာပေမဲ့ဝန်ကြီးဂျွန်ဆင်ကတော့နောက်ထပ်မဖြစ်အောင်ကာကွယ်ဖို့ကိစ္စဟာအမေရိကန်မွတ်စလင်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုအပေါ်မှာမူတည်နေတယ်လို့ဆိုတာ
The overwhelming majority of American Muslims including those who serve in our United States military by the wayand in our US government
American စစ်တပ်မှာအမှုထမ်းသူကျွန်တော်တို့အစိုးရဘက်မှာတာဝန်ထမ်းဆောင်သူမွတ်စလင်အများစုဟာမျိုးချစ်စိတ်ရှိသူတွေဒီတန်းပြည်ကိုတကယ်ချစ်တဲ့သူတွေလူတို့လုံခြုံရေးအမိမြေလုံခြုံရေးအတွက်အမှန်တကယ်ကူညီဆောင်ရွက်လိုသူတွေပါ
အကြံဖက်ဝါဒတံပြန်ရေးကိစ္စမှာအမိမြေလုံခြုံရေးဌာနဟာ American Muslim တွေပေါ်ပြစ်မှတ်ထားတယ်ဆိုတဲ့အချက်ကိုလည်း John Singh ကပယ်ချလိုက်
တယ် Islamic State which is the most visible most prominentand probably the most dangerous terrorist organization
အတိတ်တာအပေါ်လွင်ဆုံးအန်ဒီရဲ့အကြီးဆုံးအကြမ်းဖက်အဖွဲ့ဖြစ်တဲ့ IS တို့ဟာ American Muslim တွေကိုပြစ်မှတ်ထားနေကြပါတယ်ဒါကိုအမိမြေလုံခြုံရေးအဖြစ်ကျွန်တော်တို့ကာကွယ်ကြရမှာပါ
American Muslim လူအသိုင်းအဝိုင်းကိုအထီးကျန်ဖက်ထုတ်ပြီးလူစုလိုသဘောမထားဘဲပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဝန်ကြီးဂျွန်ဆင်ကပြောကြားသွားပါတယ်ခင်ဗျာ
ဥကြောစန္ဒာပြပြသွားတာပါမကြခင်မှာတော့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာစရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123၊လိုင်းဒိုမီတာ32 kHz 9325၊လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုဒုတိယပိုင်းနာယီဝက်မှာတော့အင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ကြံ
ရည်နဲ့အေးသွားမယ်လို့ထင်နေတယ်လေ။ကြံရည်ပါလားပြုဖို့ပါလေ။အဲ့ဒါမတော်တာတွေကအရင်ကြက်မယ်။အဲ့ဒါဘာနဲ့တကူတန်းစီမယ်ဒီအပူထဲမှာနေနေရမယ်။ပူလိုက်ရေးလို့
ဒါကတော့တကြံကာလအတွင်းသတိထားရမယ်။ကျမ်းမာရေးအသည့်ပေးအကြောင်းအရာတွေကိုကျမတို့ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။စောင့်မျှော်နားဆင်ပါရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ။
ဒီတင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက whistle whistle ကကျမတို့မြန်မာအခေါ် whistle blower blower က blow blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ blower blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့ဓာတ်ရိုက်အထိပယ်ကတော့ whistle မဟုတ်ဘူးပေါ့ဒီစကားဆင်းတဲ့လာရာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင် whistle သာမဟုတ်ပြီးသတိပေးရာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်အထိပယ်ကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကပင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်းရစီမင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအဖြစ်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုတယ်လို့တခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေ။အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လ
လလတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာကျမတို့အပတ်စဉ်ထုတ်လွှင့်ပြသနေပါတယ်ရှင် Asia Set 7 Jeju ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါတကြံတွင်ကျမ်းမာရေးစောင့်ရှောက်မှုအကြောင်းတွေကိုပြောပြထားပါတယ်ဒီနှစ်တကြံမှာအပူလွန်နာအုံနောက်အမေးရောင်ကူးဆက်နိုင်တာနဲ့ဖြစ်နေကြထိခိုက်ဒဏ်ရာတွေကိုအထူးသတိပြုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရယ်ရှင်
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ရှေ့ပတ်ထဲမှာဒီတကြံကာလရောက်တော့မယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာအပျော်ဆုံးပွဲတော်အတွက်တော်တော်များများပြင်ဆင်နေကြပြီပေါ့ဆရာနော်အဲ့ဒီခါကျတော့တကြံမှာပျော်လဲပျော်ရအောင်ဒီကြက်မိုက်ထိခိုက်မှုလည်းမရှိအောင်ဆရာကြီးဘယ်အချက်တွေကိုအဓိကထားပြီးတော့ဂရုပြုဖို့လိုက်နာဖို့လုပ်မလဲဆရာကြီ
းအခုတကြံမကြခင်လည်းဒါဒီပထမမှာရန်ကုန်ကနေရောအလုံးခံစားနေကြတာအပူဒဏ်ပေါ့နော်အခုပြောတဲ့ခန်းလုံးကျောင်းကြီးရဲ့ညွန်ကိန်းနေရာအလောင်းကိုမြင်ပါတယ်။အဲ့ဒီနှစ်ကိုသူကအညိုးကြီးအောင်မှာဒါဒီမှာတော်တော်များများခံစားရမယ်လို့ပြောထားတော့အခုတန်းပတ်သက်ပြီးတော့တော်တော်လေးကြီးဆိုင်မယ်ပေါ့ရှိတယ်။အခုကစပြေလူတွေဟာအပူကြောင့်ညွန်နေတဲ့ exhaustion တွေတော်တော်များတွေ့နေရတယ်။အဲ့တော့ကြံရည်နဲ့အေးသွားမယ်လို့ထင်နေတယ်လေ။ကြံရည်ပါလားပြုဖို့ပါလေ။အဲ့ဒါမတော်ကားတွေကအရင်ကျက်မယ်။အဲ့ဒါကဘာနဲ့တကူတန်းစီမယ်ဒီအပူထဲမှာနေနေရမယ်။ကိုယ်လိုက်ရေးဆိုလိုက်အဲ့ဒါကဘလူကိုပြတ်ဒုက္ခပြန်ပါတော့။နောက်တစ်ခုကပြိမကြသေးရင်မှကလေးတွေမှာဖြစ်သွားတယ်။ခုနောက်အပြေရောင်ရောတာလေ။အဲ့ဒါကလူထူတဲ့နေရာတွေမှာခုမှာပေါ့။ဒါကအသက်ရှူကြမ်းကြမ်းမှာခုရယ်။ခနာချီတာ၊သလိပ်ကြီးဟတ်လိုက်တာ၊ချောင်းဆူလိုက်တာအဲ့ဒါနဲ့ရေတွေနဲ့ရောပြီးတော့နေမယ်ဆိုရင်ဒီထဲမှာမတော်စများခုနောက်အပြေရောင်ဖို့ပေါ့။အခုဒီပြောတဲ့မီနီကိုကော့ကပ်ပက်တီးရီးယားပေါ့။ဒီထဲဆောင်ထားတဲ့လူတစ်ယောက်ကနေပါလာခဲ့ပြီးရှိတော့သူကဒီရမိုက်ကူကနေနော်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမနစ်ကအတွေ့အကြုံရဆွင်ရော
တော်တော်များများတော့ကြံဆိုရင်တော့ဒီအပြုံလုံးကြီးတဲ့အကြောင်းခရံဖြစ်တာတွေနောက်မတော်တဆချီကဲအက်ဆီဒင့်ဖြစ်တာတွေပေါ့နော်မတော်တဆဟိုပြေးချတာတိုက်တာရေမြစ်တာဒီလိုအက်ဆီဒင့်များမျိုးရဟိုးတော့ဆိုရင်ကျွန်တော်တို့မနစ်တွေမှာဘူးပေါက်တဲ့ဒီပါတွေတော့မှဆင်းရဲမှုတွေပေါ့နော်အခုတော့လုံလုံကြီးအပြင်းနဲ့ရေတက်ပွဲတွေကိုလုံလုံချမယ်ဆိုတော့တရင်းနေတယ်မှာပြောနေတယ်နောက်ပါတချို့ဈေးကွက်ထဲမှာစိတ်ကြွသေးတယ်ကိုလိုက်တော့အခုတည်းကစာပြီးဖမ်းနေပြီပေါ့နော်အကျန်လဲမှာဒါလေးမရောချာအောင်မလို့ပြီးပို့ပြီးတော့စိတ်ကြွလာနိုင်တယ်ခရံလေးဖြစ်လာနိုင်တယ်ကာမစိတ်တွေတိုးလာနိုင်တယ်ဒါမေးပေါ့နော်အဲဒီစိတ်ဓာတ်တွေကတော့ထုံးလာနိုင်တဲ့ရှောင်ချာရှာမှာပေါ့လေ
ဟုတ်ကဲ့ဆရာအဓိက၃ချက်ပေါ့နော်တစ်ချက်ကတော့ခုနအပူတန်းမြင်မာလာတာနောက်တစ်ခုကတော့အုံနောက်အမေးရောင်ကူးဆက်နိုင်တာနောက်ဆုံးတစ်ခုကတော့ဖြစ်နေကြသည့်ခရံနဲ့မတော်တဆထိခိုက်မှုတွေပေါ့ဆရာအဲ့တော့ဒီအပူရှက်တာကနေစပြီးတော့ဒီအပူတံကိုခဏအောင်ဘာတွေလှုပ်ဆောင်တယ်လဲ
ဆိုတော့ဒီကအကြံကြီးကစားမဲ့အချိန်ကိုနည်းနည်းလေးတချို့ရေနဲ့ရှော့ပေးနေပေါ့နော်အချိန်ကိုကန့်တတ်မယ်လို့ဒီလိုမင်္ဂလေးပါမှာလုပ်နေပြီပေါ့နော်အဲအဲ့ဒီတော့ဆိုတာကခက်ဆော့ဆော့လေးပေါ်လို့ရေကစားပေါ့ဟုတ်လို့ရှိရင်7နာရီ7နာရီလောက်ဆိုရင်ကျွန်တော်ရရမှာပေါ့7နာရီလောက်ဒီမနေနဲ့ပေါ့ညနေဆိုလို့ရှိရင်လည်းနည်းနည်းလေးနေအေးတဲ့ချိန်4နာရီ5နာရီလောက်မှာထွက်6နာရီ9နာရီအခုဆို9နာရီဆိုတော့မှောင်လိုက်ပါဦးမှောင်စားပြီပါပေါ့နော်အဲ့လောက်ဒီလိုရေပေးပေါ့အဲ့ဒီလိုတော့ညလေပတ်တာတွေကိုသင်ရင်းတက်မှာတနိုင်းနာဒီအဝတ်အစားရှိရနေရမှာ။နောက်ဒီအပူတွေမထွက်ခင်တဲ့ဟိုကကိုယ်ကအပူကာကွယ်တဲ့ခရီးတွေပေါ့ဆန်ခရီးတွေလိမ့်တာမျိုးတွေနော်အုတ်ထုတ်တွေအောင်းဝါမာမျိုးတွေဒါတွေကျူတင်ပြီးတော့နော်အဝတ်ပေါက်ပါတွေဝေ့ရမယ်။အဲ့တော့အပူဒဏ်တက်ကြတော့ကျူတင်ပြီးတော့နေရာမျက်မှန်တက်တာမျိုးတွေခေါ်ကယ်ကြီးတွေတက်တာပေါ့နော်မြေကြီးကြီးတွေနဲ့နောက်ဒီမောင်းသမားတွေဆိုလို့ရှိရင်လက်ကိုဆက်တဲ့အကြီးကြီးရှိတယ်။ဒါတွေနဲ့ကျွန်တော်ဆက်ပြီးတော့ကြွားရမယ်ပေါ့။အဲ့အလုံးကအမိုးအကာကားတွေကလည်းအမမမိုးဖွင့်ကြီးတွေနဲ့ချိန်ဝင်နေမှနေမှာအမိုးရှိတဲ့ကားအောက်မှာနေတာပုံပြီးဖိတ်ချတာပေါ့ပြီးအမိုးရှိတဲ့နေရာမှာစီတူယောဂါဒိဋ္ဌိယောဂါလူကုတ္တရာလူတော့ခေတ္တယောဂါပေါ့ဒီနာဒရှိယောဂါတို့ကိုခုပါနေရတဲ့လူတွေဟာတက်နိုင်လို့အမှုရဲ့လို့မထွက်ပါနဲ့ဒီစက်ခံလည်းမထွက်ပါနဲ့ဒီချိန်မှာသူတို့သူတည့်ရလီဖြတ်သွားနိုင်တယ်အပူရှက်ငန်းဖတ်နိုင်တယ်ဒီလိုတော့နိုင်တယ်ပေါ့ယောဂါပို့ပြီးစိုးရနိုင်တယ်ပေါ့ဒါလူတွေကတော့ပြောပြောပါမသွားဘူးပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကလက်ရှိဖြစ်နေတဲ့ဒီအုံနောက်အမေရောင်ယောဂါပေါ့ဆရာနော်ကုသမှုမဖြစ်အောင်ရောဘာတွေပြင်ဆင်ထားတယ်လဲဆရာ။
ဒီကတော့အခုပုံမှန်ဒီမှာကာကွယ်ပြီးတော့မရှိသေးဘူးပေါ့နော်ဒီရေရေပြောရဲအုပ်စုကဘီအုပ်စုလို့ပြောတာဟုတ်အဲ့တော့ကျန်တဲ့အုပ်စုတွေကာကွယ်ပြီးတော့ရှိတယ်။အဲ့တော့ဒီဟာကအသက်ရှူနေကြအောင်လေကိုယ့်ရဲ့တကြောင်အများကြီးလူစုလူတွေရှိတဲ့နေရာခရီးတွေခေါ်မသွားနိုင်ပေါ့အများစုကခရီးဖြစ်နေတာဒါပေမဲ့လူကြီးကြီးလည်းမဖြစ်ဘူးလို့ပြောနိုင်ဘူး။
ီပတ်ဝန်းကျင်ထဲမှာလူ20ရာခိုင်နှုန်းကတဲ့သူတို့ရဲ့ level နဲ့မှာကယ်ရီယာဖြစ်ပေါ့နော်ယောဂဘုဒ္ဓဆောင်တဲ့လူဖြစ်နိုင်တယ်တဲ့အဲဒီယောဂဘုဒ္ဓဆောင်သူ့မှာလက္ခဏာများအဲ့ဒီလူကနေတော့နောက်တစ်ခုကိုပြရတယ်နဲ့ကိုယ့်ချိန်မှာများဘုဒ္ဓဆောင်များကိုဆန်းဆွာအားပြောနေတဲ့အချိန်နဲ့တွေ့ရလို့ရှိရင်ကိုယ်လည်းဥမ္မာမီယောဂဖြစ်သွားနိုင်တာပေါ့နော်အဲ့တော့ကျွန်တော်တို့ဒီလူစုလူရဲ့အတန်အတန်ဆောင်ကြည့်ဖို့ဒါလို့ရှိရင် must be မျက်နှာမှာအုပ်တဲ့ဟာတွေပါလိမ့်ပြောယူသွားမှာပေါ့နော်ဒီကြခဏနောက်လက်ရှိရမယ်ဒီပတ်လိုက်တဲ့ဥစ္စာရည်ရွယ်ကျွန်တော်တို့ကိုယ်ကိုယ်တကူတိုင်းသူ့နဲ့တပတ်တွေပါလိမ့်မယ်ပေါ့ကာထားရမယ်ကိုယ်ချင်းချင်းနဲ့မှလည်းဒီကိုယ်ပြန်ဆောင်ထားနိုင်တယ်လို့ရှိတယ်နောက်ကအဲ့ဒီလူမျိုးယောဂဖြစ်ထားတဲ့လူကိုရှိတွေ့ဆိုင်နေထားတဲ့လူတွေတော်တော်များများဟာဒီလူတွေကိုကျွန်တော်တို့ကတတ်နိုင်ဒီလူကနေတော့ဆက်ပြန်ကူးနေတာဟုတ်အဲ့ဒီလူတွေကိုကျွန်တော်တတ်နိုင်လို့ဒီတက်ခံထွက်ပါနဲ့လူကြီးရမသွားပါနဲ့ပေါ့နော်အဲဒီကနေပြန်ဆက်ရောတာပြတ်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခက်ရန်ဖြစ်ပွားတာနဲ့မတော်တဆထိခိုက်မှုတွေကိုကာကွယ်ဖို့တက်ကောဆရာကြီးပါတယ်ချန်ပေးနိုင်မလဲ
အခုတော့တော်တော်များများတော့တော်တော်အရက်သေးတာမရောအောင်တော့လုပ်ကြနေတယ်ပေါ့လေဒါပေမဲ့လည်းဘလောက်ပဲနှစ်တိုင်းနှစ်တိုင်းအတိအကျုံရတော့ဘလောက်ပဲအရက်တွေတားပေးမယ်အရက်ကအဲ့တချိန်ရမှာအများကြီးရနေတယ်အတူတူလည်းထွက်တယ်ပေါ့နော်နေရာအနှံ့ပြားမှာအဲ့ဒီအရက်တွေကတောက်ထားတာလူကိုတက်စီချွာနေတယ်ပြီးခက်ရန်ဒေါ်လာကိုဖြစ်စေတယ်ပေါ့နော်ကိုကိုယ်ကလည်းမထိနိုင်ဘူးပေါ့အစ်ကောင်ရိုင်နေတာဒီရဲတဲ့အစ်ကောင်နဲ့ပို့ဖြစ်နိုင်တယ်ပေါ့ကာမောင်းတဲ့လူရောလိုက်ပါတဲ့လူရောပေါ့နောက်ကရက်တော့ထားလိုက်တာပို့ပြီးတော့အခုရှက်တာကိုပို့ပြီးဖြစ်စေတယ်ဒီရဲ့အစာရေနှမြတော့အဓိကစားရတယ်ပို့ကောင်းတာပေါ့နော်ဟိုတော့ဆိုလို့ရှိရင်ကျွန်တော်ဒေါ်လာပကြံလေးကန်ပြီးတော့ပြည့်ရည်ရေးတမန်လေးပေါ်မှာချော်ကြတာလေးအသက်ငယ်ဘောလေးမရှိတာလေးအသက်ငယ်ခွေးလေးမရှိတာလေးပေါ့နော်အဲ့တော့ဒီလိုမျိုးအစ်ကောင်နဲ့ကာဝေးတဲ့ကတော့နမ်းမပေါ်ပါနဲ့မဟုတ်ဘူးရေချိုးစိတ်ချင်းမှာကန်းသားတွေမှာနောက်ကခြေကအင်းရဆိုင်ကတော့ဒီပေါ်ဒီနေရာမဆင်းရအောင်ဒီသက်မှတ်ထားပေးမယ်လေကောင်းဆောင်ချောက်ပေးရမှာပေါ့ချော်မလဲအောင်ရှူခဏလေးစီရမှာမျိုးရဆောင်ပါအေးဆိုဆိုရင်တုတ်ခိုင်းပြီးချော်လိုက်နိုင်တာဟုတ်နောက်တစ်ခုကအခုလောဆယ်မီးလောင်လာအရင်ဖြစ်တယ်မီးသတိရှိဖို့လည်းတွေ့ပါတယ်အကြမ်းမှာတစ်ခါကတော့ပြောဖို့အယုံဖက်တယ်ချက်မှာမီးလောင်သွားခဲ့ပြီးရှိတော့ဒါဒီပြီးကြတယ်ကျွန်တော်ဒီကာလမှာတော်တော်လေးကိုအလေးထားမယ်ဒီစားဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကြံကာလနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော်တော့ထုံးစံတိုင်းပေါ့လေကျွန်တော်အခုလမ်းပေးမှာရောင်းတာဝယ်စားတာစတူဒီယိုကလုပ်တာဒီအစာတွေကနေပြင်းတဲ့ခါကျတော့မြန်မြန်ပုံသွင်းနိုင်တာပေါ့။အဲဒီဒီဆူလိုက်ချက်ချင်းနဲ့မစားလိုက်တော့ဒီညာဤတိုင်းတွင်ကသိုးရတယ်ဘယ်လိုရှိလဲ။ဟိုအစာစိတ်တင်တာဖြစ်နေတယ်ပေါ့နော်။အဲ့တော့ဒီအစာအောက်လည်းဒီစိတ်ပါလို့ကြာနေမှာအားလုံးကစိတ်ချရတဲ့ဆိုင်တွေမှာကိုယ်အိမ်မှာပြန်စားတာဒါမျိုးလို့ပါပေါ့
။ Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လူထုရဲ့တောင်းဆိုချက်ရကချင်ပြည်နယ်မှာရှိနေတဲ့ကချင်ပါတီ၃ခုကိုပေါင်းစည်းဖို့ငူအားဖြင့်သဘောတူညီခဲ့ပါတယ်ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ညနာဆုံးညအစည်းအဝေးကနေငင်းချင်းကြီးကိုပံ့ပိုးကူညီသွားဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုတာနဲ့NLD အစိုးရကနေဖွဲ့စည်းလိုက်တဲ့တိုင်းသားရေးရဝင်ကြီးဌာနဟာတိုင်းသားတွေအတွက်ဘလောက်ထိအရေးပါသလဲဆိုတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်လူထုရဲ့တောင်းဆိုချက်အရကချင်ပြည်နယ်မှာရှိနေတဲ့ကချင်နိုင်ငံရေးပါတီတွေကိုဘုံပါတီကြီးတစ်ခုအဖြစ်ကချင်ပါတီ၃ခုတို့ကပေါင်းစည်းပြီးဧပြီလ၂ရက်နေ့မှာမူအားဖြင့်သဘောတူညီခဲ့ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ KDP ပါတီရုံးမှာကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကချင်အမျိုးသားများဒီမိုကရေစီကွန်ရက်ပါတီ KNCD နဲ့ကချင်ဒီမိုကရက်တစ်ပါတီ KDP တို့ဆွစီပြီးအင်အားကြီးပါတီတို့ပြည်ပြန်လဲဖွဲ့စည်းပေးဖို့အတွက်အလုံမှုဆောင်ကော်မတီ၅ရောက်စီနဲ့ဖွဲ့စည်းခဲ့ကြတယ်လို့ KDP ပါတီခေါင်းဆောင်ဦးအောင်ခမ်းကပြောပါတယ်။အဲ့ဒီအပြင်တခြားလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ ဒူးလေးပါတီ LNDP နဲ့လော်ဝအမျိုးသားစည်းလုံးညီညွတ်ရေးနှင့်ဖွံ့ဖြိုးရေးပါတီ LNUDP တို့ကိုလည်းကချင်ပါတီများစုစည်းမှုမှာပါဝင်ဖို့ဆွေးနွေးနေဆဲဖြစ်ကြောင်းသိရပါတယ်။ပါတီပေါင်းစည်းရေးကိုလက်တွေ့အကောင်အထည်ဖော်နိုင်ရတဲ့15ဦးပါအလုပ်မှုဆောင်ကော်မတီကိုဖက်စည်းလိုက်တာဖြစ်တယ်လို့အစည်းအဝေးမှာ KSDP ခေါင်းဆောင်ဒေါက်တာမနမ်ဒူးချာ KNCD ဒုတိယခေါင်းဆောင်ဒေါက်တာ CC အောင်ဒွန်းတို့တက်ရောက်ခဲ့ကြပါတယ်။
ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကမျက်နှာစုံညီစည်းဝေးကြီးကိုရှမ်းပြည်မြောက်ပိုင်းကြောက်မင်းမြို့မှာ၃ရက်ကြာကျင်းပပြီးငင်းချိုင်းကိုပန့်ဘိုးကူညီသွားမယ်လို့ဆုံးဖြတ်လိုက်ပါတယ်။ဧပြီလ၃ရက်နေ့ကနေ၅ရက်နေ့အထိကျင်းပခဲ့တာပါ။မြို့နယ်ပေါင်း၄၀ကျော်ကကိုယ်စားလှယ်ပေါင်း160ကျော်ပါဝင်တဲ့အဲ့ဒီစုံညီစည်းဝေးမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးငင်းချမ်းရေးစတာတွေဖော်ဆောင်နိုင်ဖို့အစိုးရတစ်ပါဝင်လွတ်တော်အတွင်လွတ်တော်ပြင်ပအဖွဲ့စည်းအားလုံးနဲ့လက်တွဲဖော်ဆောင်သွားမယ်လို့ပြောရေးဆိုခွင့်ကပြောပါတယ်။ဘဟုကော်မတီတစ်ကိုမဲပေးစနစ်နဲ့ရွေးကောက်တင်မြောက်တဲ့ဆိုပေမဲ့ပုံမှန်ဦးဆောင်နေတဲ့ထိပ်ပိုင်းကောင်းဆောင်အားလုံးနီးပါးပါဝင်ခဲ့ပါတယ်။
ရခိုင်တပ်မတော် AA နဲ့ဆက်တွယ်မှုပုံမှန်နဲ့တရားစွဲဆိုခံထားရတဲ့လူငယ်6ဦးကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးကနေထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်ပြီးစစ်တွေအကျဉ်းထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။သူတို့6ဦးဟာရခိုင်တပ်မတော်အဖွဲ့ဝင်တွေအဖြစ်ဝန်ခံတဲ့အတွက်ဧပြီလ4ရက်နေ့မှာမြို့နယ်တရားသူကြီးကအခုလိုထောင်ဒဏ်တွေချမှတ်လိုက်တာဖြစ်တယ်လို့သူတို့အမှုကိုလိုက်ဆောင်ရွက်ပေးနေတဲ့ရှစ်နေကိုထွန်းလာကပြောပါတယ်။အခုထောင်ဒဏ်ချမှတ်ခံရသူတွေဟာဘူဒီတောင်ကြောက်တော်ကြောက်ဖြူနဲ့မြင်းပြားမြို့နယ်တွေကဖြစ်ပါတယ်။အလားတူမတ်လ30ရက်နေ့ကလည်းရခိုင်လူငယ်12ဦးကိုလည်းရခိုင်တပ်မတော် AA နဲ့ဆက်တွယ်တယ်ဆိုပြီးမတရားအသင်းဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးက3နှစ်ကနေ9နှစ်အထိထောင်ဒဏ်ချမှတ်ခဲ့ပါတယ်။ပြည်ခရဲနစ်ကရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ပိုင်းရခိုင်လူငယ်60နီးပါးကိုရခိုင်တပ်မတော်နဲ့ဆက်သွယ်တယ်လို့အာဏာပိုင်တွေကစွပ်စွဲပြီးဖမ်းဆီးထားပါတယ်
။မွန်ပြည်နယ်ကြိုက်မရောမြို့နယ်ကော့တွန်းကော့ပနော့ကျေးရွာအနီးမှာတည်ဆောက်နေတဲ့ပြည်လက်မီဆက်ယုံ MCL ဟာကြောက်မီတွေးဆိုင်းအင်းနဲ့လေပတ်မှာကိုကန့်ကွက်ကြောင်းမွန်ပြည်တစ်ပါတီက AP လတရက်နေ့မှာတဘောထားထုတ်ပြန်ခဲ့ပါတယ်။ SCG MCL ကုမ္ပဏီနေနဲ့ဆက်ယုံမတီဆောက်ခင်ကလေးကကြောက်မီတွေးဆိုင်းအသုံးပြုလေပတ်မဲ့အကြောင်းဒေတာခံတွေကိုပွင့်ပွင့်လင်းလင်းရှင်းပြတာတွေမရှိဘူး။ဆက်ယုံတီဆောက်ပြီးခါနီးမှာကြောက်မီတွေးအသုံးပြုလေပတ်မယ်လို့ထုတ်ဖော်ပြောဆိုတာကိုလက်မခံနိုင်ဘူးလို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်ယုံတည်ဆောက်ပြီးပြည်လက်မီလုပ်ငန်းထုတ်လုပ်တာကိုကန့်ကွက်စရာမရှိပေမဲ့ဆက်ယုံလေပတ်ဖို့ကြောက်မီတွေအုံပြုတ်တာကိုတော့ကန့်ကွက်ရတာဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြောင့်တပါဝပတ်ဝန်းကျင်ပြည့်စည်မဲ့အရေးကိုဝိုင်းဝန်းကာကွယ်သွားမယ်လို့မွန်ပြည်တစ်ပါတီဗဟိုလုပ်မှုဆောင်ကော်မတီဝင်ပြည်တွင်းရေးရာတာဝန်ခံနိုင်ဝန်လာကပြောပါတယ် MCL ဆက်ယုံအတွက်2016ခုနှစ်နှစ်လပိုင်းမှာစတင်လေပတ်နိုင်ရင်အုံပြုတ်မဲ့ကြောက်မီတွေတန်ချိန်၃တောင်းကိုတင်ပို့ဖို့ခွင့်ပြုချက်ရရှိပြီးဖြစ်တယ်လို့ MCL ရဲ့အုပ်ချုပ်မှုဒါရိုက်တာမစ္စတာဝီချစ်တာဆရွန်ကပြောပါတယ
်အစိုးရတက်လက်ထက်မှာအဂတိကင်းစင်တဲ့ပြည်내အစိုးရဖြစ်အောင်အတိတ်ကလှုပ်ဆောင်သွားမယ်လို့ကရင်ပြည်내ဝန်ကြီးချုပ်အသက်နန်းခင်ထွေးမြင့်ကဧပြီလ4ရက်နေ့ကပထမဦးဆုံးအကြိမ်ဖအံမြို့နယ်ဌာနဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံမှုမှာတတိပေးပြောကြားလိုက်ပါတယ်အဂတိကင်းစင်ရဲ့အတွက်ကရင်ပြည်နယ်မှာရှိတဲ့အစိုးရဖွဲ့ဝင်တွေကိုလက်ပေးလက်ယူလှုပ်ဆောင်မှုတွေတရှိပါကပြပြသားသားအပြစ်ပေးသွားမှာဖြစ်တယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းပြည်နယ်ဝန်ကြီးချုပ်တွေကိုအဂတိမှုလိုက်စားရင်တော့ရပ်တည်ပေးမှာမဟုတ်ဘူးဆိုပြီးတော့တတိပေးထားခြင်းလည်းရှိပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NLD အစိုးရကနေပြည်ထောင်စုတိုင်းရင်းသားရေးရဝင်ကြီးဌာနကိုအသစ်ဖွဲ့စည်းခဲ့တယ်လို့မွန်မျိုးသားပါတီကဒုတိယဥက္ကဋ္ဌနိုင်သက်လွင်ကိုဝင်ကြီးခန့်အပ်ခဲ့ပါတယ်တိုင်းရင်းသားရေးရဝင်ကြီးဌာနဟာတိုင်းရင်းသားတွေအတွက်ဘလောက်ထိအရေးပါသလဲတိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားကိုဆိုင်းမွန်းကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင
် NLD အစိုးရကပြည်ထောင်စုတိုင်းရင်းသားရေးရဝင်ကြီးဌာနတည်းအတွက်ဝင်ကြီးနေရာကိုမွန်မျိုးသားပါတီဒုတိယဥက္ကဋ္ဌနိုင်သက်လွန်ကိုဝင်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်။ NLD အစိုးရကပြည်ထောင်စုတိုင်းရင်းသားရေးရာဝင်ကြီးကိုတိုင်းရင်းသားရေးရာမြေများလုတ်ပိုင်ခွင့်ပေးထားတာကိုရှင်းရှင်းလင်းလင်းမရှိဘူးလို့ PNR ကိုဗဟိုမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ရကခွန်ဥက္ကာကပြောပါတယ
်။ဝင်ကြီးဌာနရဲ့လုတ်ပိုင်ခွင့်ကဘလောက်ကျယ်လဲဘလောက်ကျင်းလဲသူပေးလိုက်တဲ့ mandate ပေါ့ပဲလိုက်ကြတဲ့ပဲကိစ္စတွေဆိုတာကောင်းကောင်းမရှင်းမလင်းဖြစ်နေတော့တောင်းကြည့်ရအောင်
ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကတော့ဒီဝင်ကြီးဌာနရှိလာတာတိုင်းရင်းသားတွေအတွက်ပုံမှန်ကောင်းမွန်တယ်လို့ပြောပါတယ်
တိုင်းရင်းသားကြီးရလို့ဆိုတော့မှတာဝန်ပေးတာကောင်းတယ်။ပြည်ညာသူတို့မှလည်းပြည်ညာတဲ့အတိုင်းလုပ်သွားနိုင်ဖို့ပေါ့နော်။ဒါကျွန်တော်တို့အများကြီးအားပေးရတယ်။ရှင်မြို့သားတအူပူးစင်ကျောင်းကတော့ပြည်ထောင်စုမြန်မာနိုင်ငံမှာတိုင်းရင်းသားအရေးအကြောင်းနှစ်ပေါင်း60ကျော်တိုက်ပွဲဝင်လာရတယ်။တိုင်းရင်းသားအရေးကိုဝင်ကြီးဌာနတစ်ခုအောက်ထားရှိရုံနဲ့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။နှစ
ဒါကူပိုင်အုပ်ချုပ်မှုမဟုတ်ဘူးကူပိုင်ပြတ်ထားခွင့်ရှိရေးနောက်ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ဒီဆောင်စုတည်ဆောက်ရင်နိုင်ငံရေးဆွေးနွေးပွဲအနေနဲ့တည်ဆောက်သွားမယ်ဒီပြင်ကျွန်တော်ရဲ့အစီအစဉ်ပေါ်ပြထားပါတယ်တော့ကျွန်တော်တို့ဒိုင်းသားရေးကဝန်ကြီးဌာနတစ်ခုရဲ့အောက်မှာရှိနေတဲ့အနေအထား
အဲ့ဒီတိုင်းရင်းသားရေးရာဝန်ကြီးဌာနဝန်ကြီးကိုရှမ်းတိုင်းဒါမြတ်ဒီမိုကရေစီဖွဲ့ချုပ်အထွေထွေတွင်ရင်မှုဆိုင်းညွန့်လွန်ကိုအနှင်းတာဝန်ပေးဖို့ NLD ခေါင်းဆောင်ကတိုက်ရိုက်ခေါ်ယူကမ်းလှမ်းပေမယ့်ဆိုင်းညွန့်လွန်ကလက်မခံပါဘူး။နိုင်တက်လွန်ကိုတိုင်းရင်းသားရေးရာဝန်ကြီးခန့်အပ်ရမှာတက်ဆိုင်ရာပါတီကိုအကြောင်းကြားတာမျိုးမရှိတဲ့အပေါ်ကတိကအောင်ဖြစ်ယုံကလွဲလို့ကန့်ကွက်စရာမရှိကြောင်းမွန်မျိုးတားပါတီခေါင်းဆောင်တွေကပြောပါတယ်။
ဆက်ပြီးတော့မတ်လ30ရက်နေ့မှာကျင်းပတဲ့ကချင်ပြည်နယ်လွှတ်တော်မှာကချင်ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဒေါက်တာခက်အောင်ကိုအတည်ပြုလိုက်ပြီးဖြစ်ပါတယ်။ကချင်အမျိုးသားတဦးဖြစ်တဲ့ဒေါက်တာခက်အောင်ဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်ကချင်နိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကလည်းဘလို့အမြင်ရှိနေပါသလဲဆိုတာနဲ့ပတ်သက်ပြီးအမည်ရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်။
ကချင်မျိုးသားတောက်တာခက်အောင်ပြည်내ဝင်ကြီးချုပ်အစ်ဖြစ်လာတဲ့ပေါ်ကချင်မျိုးသမီးမတ်ခေါင်တော်ကသူ့ရဲ့မြင့်ကိုခုလူပြောပါတယ်
သူ့ကဝင်ကြီးချုပ်အရာဖြစ်ပြေးလိုက်တာတော့ကျမတို့တိုင်းသူတယောက်အနေနဲ့တော့ဝမ်းသာပါတယ်ဒါပေမဲ့တခုရှိတာအရင်တော့ဝင်ကြီးချုပ်လည်းကချင်တော့ကချင်ပဲဒါပေမဲ့အများကြီးမျောလင့်ထားပေမဲ့ဖြစ်မလာဘူးပေါ့ပဲသူကလည်းဘာမှပြီးမှလူနေတဲ့ဆက်ဆိုရင်တော့မဟုတ်ဘူးအားလုံးအတွက်ပေါ့နော်ဘာမှဒီရမလုပ်ပြီးနိုင်တဲ့ကြောင့်တော့သူရဲ့လုပ်ရည်ကိုင်းရေးပေါ်မှာမူတည်ပြီးမှပဲတောင်းကြည့်ရအောင်ပါပေါ့သူကအခုမှတက်လာတာဆိုတော့တခုစိုးရိမ်မိတာလည်းရှိတာပေါ့နော်တရုတ်ပြပုံစံမျိုးဖြစ်နေမှာလည်းစိုးရိမ်မိတယ်
ကချင်ပြည်နယ်တွင်ဒေသတည်ငြိမ်ရေးအတွက်စိန်ခေါ်မှုတွေရှိနေချိန်မှာဝန်ကြီးချုပ်အသည့်အနေနဲ့လှုပ်ဆောင်နိုင်မဲ့ပေါ်စောင့်ကြည့်ရအောင်မယ်လို့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကဦးလမုံလတောင်ကပြောပါတယ
်။ကျွန်တော်ကချင်လူမျိုးသားအတွက်ပဲပြည်ကကျွန်တော်ကချင်ပြည်နယ်အတွက်ပါအိုးကောင်းလာမျိုးလည်းဖြစ်နေပါလိမ့်မယ်။ဒါပေမဲ့ဒီလိုပြောလို့လုံးဝမလဲဆိုတာတော့ပြောလို့နည်းနည်းကောင်းလို့ဖြစ်နေတယ်။ဘာလို့လဲဆိုတော့ဦးရလေ NLD ရဲ့ under control အဝတ်ကြီးသွားမယ်လေ။ဒီလေးချင်ရအစပါလိမ့်မယ်။တကယ်လို့ဖြစ်တဲ့ကြောင့်လည်းဖြစ်ကုန်ကြတယ်။ဒါရင်ရကျေးဇူးတော်လည်းလေလို့ပြောတယ်။ဒါလို့ကြားနေဆိုတာအဲ့တော့သူဒီလိုပြောနေကြတော့နည်းနည်းပြောလို့လည်းကျွန်တော်နဲ့ဖြစ်နေတယ
်။လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီခေါ်သူလေးပါတီအနေနဲ့ကတော့ပြည်သူအကျိုးကိုအမှန်တည်ဖို့မဲ့မြေတူမစူကိုထောက်ခံကြိုဆိုတယ်လို့ပါတီခေါင်းဆောင်ဦးရွှေလေးကဆိုပါတယ
်ကျွန်တော်မြန်မာပြည်ကပါတီဆိုဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်ပေါ့ဘယ်ပါတီကပဲဟူချစ်ဖြစ်လာဖြစ်လာဟူချစ်ချုပ်ဖြစ်လာဖြစ်လာပေါ့ကျွန်တော်တို့ကဒီပြည်သူအတွက်အကျိုးပြည်သူမှာပြည်သူရဲ့လိုအပ်တဲ့အရာတွေကိုဖြစ်စီကူညီနေတဲ့ဟူချစ်ချုပ်ဒီဆိုရင်ကျွန်တော်တို့သဘောထားနေတဲ့ဘယ်ပါတီမဆိုတရားမဟုတ်ရဘူးဟောမဟုတ်ရဘူးဆိုတာမျိုးဟောပဲနဲ့အားလုံးကိုကျွန်တော်တို့ကတက်ခံကြိုဆိုပါတယ်ပေါ့
ကချင်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တဲ့တောက်တာခဲအောင်ကလည်းပြည်သူအလုံးလိုလားနေတဲ့ငင်းချမ်းရေးကိစ္စဘိန်းဆိုင်ပြိုးမှုအခြေအနေမူရီစေဝါကိစ္စနဲ့ဖာကဒေတာတွင်ကြောက်စိမ့်တူးပေါ်နေမှုကိုဦးစားပေးလှုပ်ဆောင်သွားမယ်လို့လည်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်အသက်60ရွယ်တောက်တာခဲအောင်ဟာကချင်လူမျိုးခရီးရန်ပါရာဝင်ဖြစ်ပြီး1982ခုနှစ်မှာရန်ကုန်သွားပတ်ဆိုင်ရာတပ်ကူမှ BTS ဘွဲရရှိခဲ့တယ်လို့ရန်ကုန်မန္တလေးမြစ်ကြီးနားနဲ့ပမော်မြို့တို့မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါကချင်လူထုရဲ့တောင်းဆိုချက်အရကချင်ပြည်နယ်မှာရှိနေတဲ့ကချင်ပါတီ3ခုတို့ပေါင်းစည်းဖို့ဧပြီလ2ရက်နေ့ကမူအားဖြင့်သဘောတူညီခဲ့ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်VOA မြန်မာပိုင်းတောက်ကြနေနေတဲ့ခင်အစီအစဉ်ကိုလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကဂျမတ်ဦးမူဂျာဟီဒင်လို့အဖွဲ့မျိုးဟာအပြစ်မဲ့ပြည်သူတွေကိုရုပ်ရှင်ုံနေနိုင်ငံရေးဆူယုံပွဲတွေနှစ်တစ်ကူပွဲတော်တွေမှာကာလရှည်ကြာကလေးကပြစ်မှတ်ထားတိုက်ခိုက်နေကြတယ်လို့အရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာဆီဝဲလ်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေစဉ်ပြောကြားလိုက်ပါတယ်။မကြာသေးခင်တုန်းကပဲကူရီဂရမ်ဒေတာမှာကိုယ်ဝယ်ရာဘာသာတရားပြောင်းလိုက်တဲ့အတွက်ကြောင့်ဆိုပြီးအမျိုးသားတအူးကိုအဲ့ဒီအဖွဲ့ကဓာတ်နဲ့ထိုးတက်လိုက်ပါတယ်။ ဒါဟာရှီယိုက်မွတ်စလင်တွေဟိန္ဒူတွေနဲ့ခရစ်ယာန်တွေကိုတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီတပ်ဖြတ်မှုဖြစ်သွားခဲ့တာပါလွန်ခဲ့တဲ့နှစ်အနည်းငယ်တွင်ဘလော့ဂါ၄ဦးလည်းသွေးအေးအေးနဲ့တပ်ဖြတ်ခြင်းခံခဲ့ကြရပါတယ်ဘလော့ဂါအဗီဂျစ်ရိုက်ဆိုသူဟာလည်းဒါကာမြို့ပေါ်မှာတင်ဓာတ်နဲ့ခုတ်တက်ခံလိုက်ရပါတယ်အဲ့ဒီလိုလူမဆန်တဲ့လောက်ရတဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုတိုက်ခတ်နေုံနဲ့မကဘဲသူတို့ကာလရှည်ကြာယုံကြည်ဆုတ်ကင်လာခဲ့တဲ့လွတ်လပ်စွာသဘောထားကွဲပြားခွင့်ကိုယ်ကိုယ်ရာဘာသာတရားတွေအပေါ်တီးခံခွင့်လွတ်စိတ်နဲ့အစွန်းမရောက်မှုတို့ကိုပါတိုက်ခတ်နေတာလည်းဖြစ်ပါတယ်အစိုးရတွေဟာပြည်သူလူထုကိုအစွန်းရောက်အဖွဲ့တွေရဲ့ရန်ကအကာအကွယ်ပေးတဲ့နေရာမှာစစ်တပ်တွေရဲတပ်ဖွဲ့တွေအုံပြုပြီးကာကွယ်ပေးတာတဲ့ကြော်လွန်ပြီးလှုပ်ဆောင်ပေးရမယ့်တာဝန်တွေရှိပါတယ်အစိုးရရဲ့အနေနဲ့တရားမျှတစွာအုပ်ချုပ်ဖို့လိုအပ်ပြီးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကိုပြတ်ပြားစေမဲ့ဖမ်းဆီးထိတ်ချုပ်မှုတပ်ဖွဲ့တွေကိုအလွန်အကျွံအသုံးချမှုနိုင်ငံရေးလှုပ်ရှားသူတွေကိုကန့်သတ်ချုပ်ချယ်တဲ့အဆင့်ထိရောက်သွားစေတာမျိုးမဖြစ်စေဖို့လိုအပ်ပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေကလူတွေအစွန်းရောက်လုပ်ငန်းတွေလှုပ်ဆောင်ဖို့တွန်းအားပေးစေလို့ဖြစ်သွားစေနိုင်တယ်လို့လက်ထောက်ဝန်ကြီးစေဝဲကပြောပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတွေကြီးပဲလှုပ်ဆောင်လို့မရနိုင်ပါဘူး။အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်တဲ့နေရာမှာဘာသာရေးခေါင်းဆောင်တွေအမျိုးသမီးတွေစီးပွားရေးလုပ်ငန်းတွေနဲ့လူငယ်တွေအပါအဝင်လူထုကိုလှုပ်ပိုင်ခွင့်ပိုရှိလာအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့အစွန်းရောက်အကြမ်းဖက်မှုကိုတိုက်ခိုက်တဲ့နေရာမှာပြည်သူလူထုတိုးချင်းစီရဲ့အရေးချင်းတွေထွက်ပေါ်လာအောင်လှုပ်ဆောင်ဖို့အတွက်လွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးဖို့လည်းလိုအပ်ပါတယ်။လက်ထောက်ဝန်ကြီးစေဝဲပြောကြားခဲ့သလိုပဲအဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာပြည်သူပြည်သားတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ငြိမ်းချမ်းစွာပြောဆိုခွင့်သူတို့ကိုးကွယ်ရာဘာသာတရားကိုယုံကြည်ကိုးကွယ်ခွင့်မကိုးကွယ်ခြင်းသူတွေအတွက်လည်းမကိုးကွယ်ခွင့်နဲ့သူတို့ရဲ့ယုံကြည်မှုအရာလွတ်လပ်စွာစည်းရုံးခွင့်တွေကိုအကာအကွယ်ပေးဖို့လိုအပ်ပါတယ်။ဒါတွေဟာတစ်ကမ္ဘာလုံးကလက်ခံထားတဲ့လူ့အခွင့်အရေးတွေဖြစ်သလိုအစွန်းရောက်အကြမ်းဖက်မှုကိုခုခံတွန်းလှန်နိုင်တဲ့အရင်းအမြစ်တွေလည်းဖြစ်ပါတယ်။ပြည်သူလူထုအနေနဲ့အကျင့်ပြည့်ချဆမှုရဲတပ်ဖွဲ့တွေရဲ့မတရားလှုပ်ဆောင်မှုတို့ရီမဟုတ်ခွဲခြားဆက်ဆံတယ်လို့မခံစားရဘဲလွတ်လပ်စွာပြောဆိုခွင့်ရှိမယ်ဆိုရင်တို့အနေနဲ့အကြမ်းဖက်အစွန်းရောက်လုပ်ငန်းတွေကိုအခါမနှောင်းခင်အစိုးရကိုအသိပေးအကြောင်းကြားနိုင်ကြမှာဖြစ်ပါတယ်အစွန်းရောက်အကြမ်းဖက်မှုတွေကိုတိုက်ခတ်တဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့အားလုံးပါဝင်မှုဒီမိုကရေစီနဲ့လူ့ရဲ့ဆွမ်းအားအပေါ်ယုံကြည်အားထားမှုစတဲ့တို့ရဲ့မြေယိုးဖလာယုံကြည်မှုတွေကိုအမှန်တကယ်လေးစားလိုက်နာပြီးလှုပ်ဆောင်နိုင်ကြလိမ့်မယ်လို့မျှော်လင့်ပါကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာဆူဝဲကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Facebook မှာလည်းကြည့်ရှုနိုင်ကြပါတယ်။လိပ်စာက VOA Burmese Fan Page ဖြစ်ပါတယ်ရှင်။အခုတော့သတင်းလွှာတွေသတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ dot ခင်မျိုးသက်ကတင်ဆက်မှာပါရှင
်။ပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုအတွက်တန်လျာရှိသူကိုဘယ်လ်ဂျယ်မ်နိုင်ငံကနေပြန်ပြီးပို့ဖို့အတွက်ရဲတပ်တပ်အနေငယ်ပို့ပြီးကြာနိုင်တယ်လို့သူ့ရှေ့နေကပြောနေချိန်မှာပဲဘရပ်ဆဲလ်လေးစိတ်ဘုံခတ်မှုနဲ့ပါအလို့ရှိနေတဲ့သူ့ရဲ့ပုံပါတဲ့ဗီဒီယိုအစ်တစ်ခုကိုဘယ်လ်ဂျယ်မ်ရဲတွေကစက်တပ်ပရင်းနေမှာထုတ်ပြန်လိုက်ပါတယ်။ Flemish Dutch ဘာသာပြင်သစ်ဘာသာတွေနဲ့ရဲတွေဖြန့်ဝေခဲ့တဲ့ဗီဒီယိုထဲမှာ March 22ရက် Zaventem လေးစိတ်ဘုံပောက်ကွဲမှုပြီးမိနစ်ပိုင်းကပုံတွေကိုပြသထားပြီးလွတ်မြောက်သွားပုံရတဲ့မသေးပဲကြံခဲ့တဲ့တက်တရမြောက်တန်လျာရှိသူရဲ့ပုံကိုတွေ့ရပါတယ်။သူ့ကိုသတင်းတွေထဲမှာအုတ်ထုတ်တဲ့လူလို့ဖော်ပြလည်ရှိပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကပနမမှတ်တမ်းပေါက်ကြားမှုမှာဆွဆွဲခံထားတဲ့သူ့ရဲ့အနည်းဆုံးပတ်သက်သူတွေထဲမှာအချင်းပြက်လက်ဆားမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်။နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တာမို့နိုင်ငံရေးကျင်းသားတွေနဲ့အကြောင်းသားတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လည်လွတ်မြောက်ဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ကြောင်းလက်ရှိအာဏာရပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကကတိပေးလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံယာရုစတင်ယူလိုက်ပြီးပထမဆုံးချိန်ထုတ်ပြန်တဲ့အကြေညာချက်မှာဒေါ်ဆန်းစုကြည်ကနိုင်ငံရေးအကျဉ်းသားတွေနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်ရတဲ့အကြောင်းသားတွေကိုပါအများဆုံးပြန်လည်လွတ်မြောက်ရေးအတွက်စွမ်းကုန်စ조사သွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြွလှုပ်ရှားသူကြောင်းသားသူကိုဓာရီကိုင်းထားတဲ့လူတစုကဓက္ကမြို့တော်မှာရရဆက်ဆက်တပ်ပြတ်ခဲ့ပါတယ်။ဒီဥပဒေကြောင်းသားအနေနဲ့တက္ကသိုလ်ကအပြန်ဗိုလ်တပ်ဖူးနေမှာဓာနဲ့ခုတ်ခံရပြီးမော်တော်ဆိုင်ကယ်သမားတွေရဲ့ပြစ်ခတ်မှုကိုလည်းခံခဲ့ရတာဖြစ်ပါတယ်
။ဒေါက်ကင်မြို့သက်ကသတင်းချင်းချက်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန်ဒါချမ်းပါ။အင်ဂျင်နီယာကတော့ကော်နီလီယပ်စ်တီနာဖြစ်ပါတယ်။VOA မြန်မာပိုင်းတောက်ကြနေနေခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သောရရှင်အားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.